Welcome to the Voice of America in Burmese.
မြန်မာညာကြမှာမြန်မာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေစက်တင်ဘာလ5ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအိုင်နိုမီတာ31 32 51နဲ့အိုင်နိုမီတာ190ကိုပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှလာမယ့်နိုဘာလကျရင်ကျင်းပမယ်တမရွေးကောက်ပွဲကိုဖိဘကနေဂျာဝင်နောက်ဆက်တာတွေကာကွယ်ဖို့သူတို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့အင်ဘီယိုကကာကွယ်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိလာနိုင်တယ်ဆိုပြီးတမထရမ့်ကထပ်တလဲလဲပြောနေတာကိုရုရှားကနောက်ဆက်ပြီးမဲ့သူတွေကလည်းလိုက်ပြီးပြောနေတယ်လို့ဖော်ပြလိုက်ပြီးတဲ့နောက်အင်ဘီယိုဘက်ကကာကွယ်ပြောဆိုလာတာဖြစ်ပါတယ်။ကျွန်တော်တို့ရွေးကောက်ပွဲရဲ့မုံမြတန့်စင်မှုကိုကျွန်တော်တို့တက်နိုင်သလောက်စွမ်းကုန်ကာကွယ်သွားမှာဖြစ်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Robert O'Brien ကသတင်းတောက်တွေကိုမနေ့ကပြောပါတယ်။သမ္မတ Trump နဲ့အင်ဘီဒေါ်ဘက်ကလာမယ့်နှုန်းမှာရွေးကောက်ပွဲကိုကာကွယ်ဖို့အတွက်ဘယ်တော့မှမကြုံဘူးလို့အောင်လှုံ့ဆော်ထားတယ်လို့လည်းသူကဆက်ပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်နောက်ဆက်ဖို့ကြိုးစားတဲ့ဗန်နိုင်ငံမဆိုးတာမန်နဲ့မတူတဲ့ကြိုးစားတွေကိုခံစားရမှာဖြစ်တယ်လို့တရုတ်၊ရုရှား၊အီရန်နဲ့တခြားနိုင်ငံတွေကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့လည်းသူကပြောပါတယ်။စာရင်းကနေမဲပေးတာတွေကိုခြေခြေပြန့်ပြန့်လှုပ်ချင်းအဖြစ်ရွေးကောက်ပွဲရလကူအမားယွင်းတွေဖြစ်လာနိုင်တယ်ဆိုတော့စိုးရိမ်မှုတွေဖြစ်လာအောင်ရုရှားဘက်ကလုပ်နေတယ်လို့အမေရိကန်မိမိလုံခြုံရေးဌာနရုံးတဲ့သတင်းထုတ်ပြန်ချက်တစ်ခုအပြင်ကိုပေါက်ကြားလာပြီးတဲ့နောက်မိမိလုံခြုံရေးအကြံပေး Robert O'Brien ကအခုလိုအမှားကန်လိုက်တာဖြစ်ပါတယ်ခင်ဗျာအမေရိကန်ဗဟိုအစိုးရဌာနအတွင်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့တင်ဒန်းတွေကိုဖျက်သိမ်းဖို့တမန်ဒေါ်နယ်ထရမ့်ကအမေရိကန်အစိုးရရဲ့စီမံခန့်ခွဲရေးနဲ့အသုံးပြုဌာန OMB ကိုညွှန်ကြားလိုက်ပါတယ်အဲ့ဒီတန်တန်းတွေဟာနိုင်ငံတွေမှာပို့ပြီးတော့သဘောထားကွဲစီပြီးအမေရိကန်စန့်ကျင်ရေးဝါဒဖြန့်ချိမှုတွေလုပ်နေတာဖြစ်တယ်လို့လည်းတမန် Trump ကပြောပါတယ်။အမေရိကန်ဆိုရဌာနတွေကိုပေးပို့တဲ့စာထဲမှာတော့ OMB ဌာနရဲ့ညွန်ကြားရေးမှူး Russell Vought ကအဆိုရဌာနတွေအတွင်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့တန်တန်းတွေဖြစ်တဲ့ Critical Race Theory လူမျိုးခွင့်နှူးကအပြင်အမေရိကန်တော်မှမဟုတ်တခြားလူမျိုးတစ်ခုခုကပင်ကိုအဖြစ်လူမျိုးရေးခွဲခြားတယ်ဒါမှမဟုတ်မကောင်းဘူးဆိုပြီးပြောနေတဲ့တန်တန်းတွေနဲ့ပတ်သက်ပြီးတော့အသုံးပြုတဲ့ကိုပေါ်ပြဖို့ညွှန်ကြားလိုက်ပါတယ်အမေရိကန်မှာအခုနှစ်နွေရာသီကာလအတွင်းရဲတပ်ဖွဲ့ရဲ့လုပ်ငန်းစဉ်တွေထဲမှာလူမျိုးရေးမညီမျှမှုတွေရှိနေတယ်လို့လက်ခံနေကြတယ်မှာပဲအခုလိုညွှန်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်ချိန်ထဲမှာပဲအမေရိကန်ရဲတပ်ဖွဲ့အတွင်းနဲ့အမေရိကန်ယဉ်ကျေးမှုအတွင်းမှာစနစ်အယကိုလူမျိုးရေးခွဲခြားမှုတွေရှိနေပြီးဒါကိုဖြေရှင်းဖို့လိုတယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့တခြားသူတွေကပြောနေတာတွေကိုသမ္မတထောက်ကလက်မခံဘဲပယ်ချလိုက်ပါတယ်ခင်ဗျာအမေရိကန်စစ်တပ်ရဲ့တရားလွတ်လပ်တဲ့သတင်းစာဖြစ်တဲ့ Johnson Strike သတင်းစာကိုပင်တဂွန်စစ်ဌာနချုပ်ကရက်ပြစ်မဲ့အစီအစဉ်ကိုသူလက်ခံမှာမဟုတ်ဘူးလို့သမ္မတ Trump ကတောက်ချနေမှာပြောလိုက်ပါတယ်။ဒါဟာပြင်သတင်းစာကိုဒီလအကုန်မှာပိတ်ဖို့လုပ်နေတဲ့ကာကွယ်ရေးဝန်ကြီးရဲ့အစီအစဉ်ကိုရက်လိုက်ရမယ်သဘောပါပဲ။သမ္မတ Donald Trump ကသူ့ရဲ့သမ္မတတန်းအတွက်မှာဒီသတင်းစာကိုပိတ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ကြေညာပါတယ်။ Johnson Strike သတင်းစာကိုရမုံငွေဖျက်တောက်သွားမှာမဟုတ်ပဲအမေရိကန်စစ်တပ်အတွက်သတင်းရင်းမြစ်ကောင်းဖြစ်တဲ့ဒီသတင်းစာကိုဆက်ပြီးတော့ထောက်ပံ့သွားမှာဖြစ်တယ်လို့သမ္မတ Trump ကတွင်တယ်ကနေရေးပါတယ်အမေရိကန်စစ်တပ်ရဲ့ဒီသတင်းစာထုတ်ဝေမှုကိုအခုလအကုန်ပိုင်းမှာရပ်တန့်ဖို့နဲ့သတင်းစာတိုက်ကိုဇန်နဝါရီလအကုန်မှာဖျက်သိမ်းဖို့ပင်နဂွန်စစ်ဌာနချုပ်ကအမိန့်ထုတ်ထားတာဖြစ်ပါတယ်တာဝိုင်းဝန်ကြီးဌာနအသုံးစရိတ်ကနေဒီသတင်းစာကိုပေးနေတဲ့ရမုံငွေဒေါ်လာ 15.5 သန်းကိုပင်နဂွန်စစ်ဌာနချုပ်ကအခုနှစ်စံပိုင်းမှာဖျက်တောက်လိုက်ပြီးတဲ့နောက်ကာဝေးဝန်ကြီးဌာနဘက်ကသတင်းစာကိုပိတ်ဖို့အမိန့်ထုတ်ခဲ့တာပါ။ရာဇူးနည်းနဲ့ခြိသွားပြီးဖြစ်တဲ့ဒီသတင်းစာကိုလွှတ်တော်ကလည်းဆက်ပြီးတော့ရဟုံးငွေထောက်ပံ့သွားဖို့ကြိုးပမ်းနေတဲ့ကြားကပဲကာဝေးဝန်ကြီးဌာနကအဲ့ဒီအမိန့်ကိုထုတ်ခဲ့တာပါ။ဒါပေမဲ့အခုသမားထောင်ကသတင်းစာကိုမပိတ်ဖို့ Twitter ကနေပြောလိုက်တဲ့အပေါ်မှာပင်နဂွန်ဘက်ကတစုံတရာချက်ချင်းတုံ့ပြန်တာတော့မရှိသေးပါဘူးခင်ဗျာ။ရောက်ကိုရီးယားနိုင်ငံဟာရင်ငုံသင်္ဘောကနေပြစ်လို့ရတဲ့ဒါလက်ပစ်ပယ်ထိန်ဒုံးကြီးပြစ်လို့ဖို့အတွက်ပြင်ဆင်နေတယ်လို့ရောက်ကိုရီးယားရဲ့သင်္ဘောချင်းကိုတောက်ချာနေကဂျူဒူကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကပြသနေတယ်ဆိုပြီးအမေရိကန်ရဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောလိုက်ပါတယ်။ CSIS ကသူတို့ရဲ့အင်တာနက်ဆောင်ရွက်နာမှာဖော်ပြထားတဲ့မြောက်ကိုရီးယားစင်ပေါ်သင်္ဘောချင်းဓာတ်ပုံတွေအရအဲ့ဒီသင်္ဘောချင်းမှာသင်္ဘောအတော်များများစိုက်ကပ်ထားပြီးတော့ဒီထဲကဒဇင်းကဒီထဲကနေဒုံးကြီးပြစ်လွတ်တဲ့ဆင်ကိုအရင်ကဆယ်ဘူးတဲ့သင်္ဘောဒဇင်းနဲ့တူနေတယ်လို့ပြောပါတယ်။ဒီလုံရှားမှုတွေရတော့ရေတွေကဒုံးကြီးပြစ်လွတ်တဲ့ဆင်ကနေရင်ငုံသင်္ဘောကပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးကြီးပကူဆောင်၃ကိုမကြခင်မှာစမ်းသပ်ပြစ်လွတ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံကပြည်ပရန်ကိုကာကွယ်ဖို့နဲ့သူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုမြင့်တင်ဖို့အတွက်ရင်ငုံသင်္ဘောကနေပြစ်လွတ်နိုင်တဲ့ ပေါကဆောင်၃ဒုံးကြီးကိုပင်လယ်ထဲကနေအောင်းအောင်းမြေဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလမှာပြောပါတယ်ခင်ဗျာ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကို9ပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 683တုံညပိုင်းဒိုမီတာ32 kHz 938တုံညပိုင်းဒိုမီတာ51 kHz 585တို့ဖြင့်စနစ်တင်းငွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနစ်ညဘက်သတင်းတွေကိုဆက်ပြောပြပါမယ်ကျွန်တော်ကျော်သိမ်းပါကိုဗစ် -19 ရောဂါကာကွယ်ဆေးတစ်ခုရလာတဲ့အခါမှာရောဂါကူးစက်ခံရဖို့အန်ဒရယ်အရှိဆုံးလူတွေကိုဦးစားပေးပြီးထိုးပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပေါ့ကြာနေတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် We have an effective vaccine we must also use it effectively in time as production increases we want all people everywhere to have access to vaccines
ထီရောက်တဲ့ကာကွယ်ဆေးတစ်ခုရလာပြီဆိုရင်အဲ့ဒါကိုထီထီရောက်ရောက်အသုံးပြုရပါမယ်။ကာကွယ်ဆေးထုတ်လုပ်မှုတိုးလာတဲ့အမျှနေရာတိုင်းကလူတိုင်းကာကွယ်ဆေးရစေချင်ပါတယ်။ဒါပေမဲ့ကာကွယ်ဆေးအရေးအတွက်နည်းနေတဲ့အစောပိုင်းကာလမှာတော့မရှိမဖြစ်တာဝန်ထမ်းဆောင်နေရသူတွေနဲ့တကြီးရွယ်ဦးတွေ၊ငကူယောဂအခန့်ရှိသူတွေအပါအဝင်အန်ဒရယ်အရှိဆုံးသူတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးပေးရပါမယ်လို့ဒေါက်တာဂေဘရီယယ်ဆုစ်ကပြောပါတယ်။ကာကွယ်ဆေးထိုးပေးရမယ့်ကိစ္စဟာကိုကျင်းသိခါပိုင်းနဲ့လူလူကျန်းမာရေးပိုင်းအရာအရေးကြီးုံသာမကပဲစီဝါရေးပိုင်းအရာလည်းအရေးကြီးတဲ့ကိစ္စဖြစ်တာကြောင့်တချို့နိုင်ငံတွေကလူအားလုံးကိုထိုးပေးတာမျိုးမဟုတ်ပဲနိုင်ငံအားလုံးကလူတချို့ကိုဦးစားပေးပြီးထိုးပေးရမယ်လို့လည်းဒေါက်တာဂေဘရီယယ်ဆုစ်ကပြောပါတယ်။ထိရောက်ပြီးအန်ဒရယ်ကင်းနဲ့ကိုဗစ် -19 ကာကွယ်ဆေးရဖို့တစ်ကမ္ဘာလုံးမှာပြင်းထန်ကြိုးစားနေကြပြီးအခုဆိုရင်တချို့ကာကွယ်ဆေးတွေကိုတတိယအဆင့်ဆန်းသတ်တဲ့အခြေအနေတော်ရောက်နေပါပြီ။အဲ့ဒီဆန်းသတ်ချက်တွေရဲ့ရလဒ်တွေကိုဒီနှစ်ကုန်ဒါမှမဟုတ်၈နှစ်ဆိုင်းမှမှသိလာရပြီးတဲ့နောက်အလုပ်ဖြစ်မဲ့ကာကွယ်ဆေးတန်းပေါင်းများစွာကိုစပြီးထုတ်လုပ်ကြရမှာပါ။ဒါကြောင့်လက်တွေ့ကြပြောမယ်ဆိုရင်2022ခုနှစ်ဒုတိယနှစ်ဝက်ထက်စောပြီးတော့ကာကွယ်ဆေးတစ်ခုရလာဖို့မရှိဘူးလို့ဒူလေးချိုရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမြာစွာမီနာတန်ကပြောပါရယ်။မြန်မာအင်ဒီဂျင်နိုင်ငံဖြစ်ပြီးကမ္ဘာမှာဒုတိယလူကြီးရဲ့အများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာဒီကနေ့ဆိုရင်၄တန်းကျော်သွားပါပြီ။ဒါကြောင့်လဲအမေရိကန်ပြည်ရင်ကမ္ဘာမှာရောဂါပိုးကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံသားကိုတက်နေပြီဖြစ်ပါတယ်။ဒေသုံသူရေတွက်ကဒီကနေ့မှ1000ကျော်ရှိပြီးစုစုပေါင်း9000နီးပါးတည်ဆုံရပြီးပါပြီ။အခုဆိုရင်အိန္ဒိယနိုင်ငံရဲ့ပြည်내အားလုံးနီးပါးကိုဗစ်ရောဂါကူးစက်ပြန့်နှံ့နေပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကိုထိန်းချုပ်ဖို့အကန့်အသတ်တွေချမှတ်ခဲ့ရတာကြောင့်စီးပွားရေးအထိနာလာတဲ့အတွက်အခုခါမှာတာဝန်ရှိသူတွေကပြန်ဖွင့်ပေးနေရပါပြီ။ကိုဗစ် -19 ရောဂါစတင်ကူးစက်ခဲ့တဲ့ဒီနိုင်ငံမှာတော့ဒီကနေ့ကူးစက်သူ10ဦးရှိတဲ့အကြောင်းဒီအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အခုကူးစက်သူအားလုံးဟာပြည်ပကနေကူးစက်လာကြတာလို့ပြောပါရယ်။ဂျန်နဲ့မြန်မာအိန္ဒိယနိုင်ငံတွေထဲကထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုကိုအတော်လေးထိန်းချုပ်ထားနိုင်ပြီဖြစ်ပြီးမြန်မာနိုင်ငံမှာကိုဗစ်ဒုတိယလိုင်းကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနဲ့ကပ်နေတဲ့နယ်စပ်ဒေသတွေကနေထိုင်းနိုင်ငံနဲ့ခိုးဝင်တာတွေမရှိသေးဘူး။ထိုင်းအာဏာပိုင်တွေကလုံခြုံရေးအထူးတင်းကျပ်တားမြစ်နေပါတယ်။ကမ္ဘာလုံးမှာကိုဗစ်ကူးစက်မှုအခြေအတွက်ကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်မှာကူးစက်သူစုစုပေါင်း3သိန်းကျော်နဲ့သေဆုံးသူက4400ကျော်ရှိထားပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကန်မြို့တော်အပြင်ဘက်ကပြည်တစ်ခုအနီးမှာတောက်ကြနေညနေပိုင်းဝေဖျူချိန်အတွင်းဓာတ်ငွေပိုက်ပေါက်ကွဲလာကြောင်းလူ16ဦးထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဒဂါမျိုးပြင်ဗလီနာနာရာယန်ကန်ချ်ကိုင်ကဗလီတခုမှာတောက်ကြနေညကဖြစ်ခဲ့တဲ့ပေါက်ကွဲမှုဟာဓာတ်ငွေပိုက်လိုင်းရုပ်ဆိပ်မှုကနေဖြစ်တာလို့မိသက်ဌာနတာဝန်ရှိသူတွေကယူဆပါတယ်။ဒဏ်ရာရသူတွေကိုဒဂါမျိုးကမီးလောင်ကျွမ်းမှုနဲ့ပလတ်စတစ်ခွဲစိတ်ကုသမှုဆိုင်ရာအဆိုးရအထူးကုဆေးရုံမှာတင်ပြီးကုသပေးနေပြီးတော့သူတို့ထဲကအများစုဟာအရေးပြားလောင်ကျွမ်းတဲ့ပြင်းထန်ဒဏ်ရာတွေရထားကြပါတယ်။ဒီဆုံးသူ16ဦးထဲမှာကလေးငယ်တူပါဝင်ပြီးမိလောင်ကျွမ်းတဲ့ဒဏ်ခံစားရပြီးတဲ့နောက်တည်ဆုံးခဲ့ကြရတာလို့တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရသူအများစုရဲ့အခြေအနေအားဆိုရင်ရတာကြောင့်တည်ဆုံးသူတိုးလာနိုင်တယ်လို့မိလောင်ကျွမ်းမှုဆိုင်ရာအဖွဲ့အစည်းရဲ့လုပ်ငန်းညှိနှိုင်းရေးမှူးကပြောပါတယ်။ကမ္ဘာအကောင်ဆုံးဘောလုံးသမားတူအဖြစ်သတ်မှတ်ထားတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကစပိန်လာလီဂါဘာစီလိုနာအသင်းမှာနောက်ထပ်ဘောလုံးရာသီတရားသည့်ဆက်နေသွားမယ်လို့ပြောလိုက်ပါတယ်။အသင်းကနေထွက်တော့မယ်လို့မက်ဆီကအကြောင်းကြားခဲ့တာကြောင့်ကမ္ဘာဘောလုံးလောကမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပြီးတဲ့နောက်မက်ဆီရဲ့ချမ်းတဲ့ဘာစီလိုနာအသင်းတို့ကြားအကြိမ်နဲ့ဆွေးနွေးပြောဆိုခဲ့ကြပြီးမက်ဆီရဲ့အခုနောက်ဆုံးဆုံးဖြတ်ချက်ထွက်လာတာပါ သူအနေနဲ့အတင်းကနေထွက်ဖို့တရားဥပမာဖြည့်ရှင်းခြင်းရင်ဖြည့်ရှင်းနိုင်ပေမဲ့ဒီကိစ္စကိုဘယ်တော့ငားမှမစင်စားခဲ့ဘူးလို့ go.com နဲ့တိကျတွေ့ဆုံမေးမြန်းကမှမက်ဆီကပြောပါတယ
်ဘာစီလိုနာအတင်းကသူ့အတွက်အားလုံးလိုပေးခဲ့တယ်လို့သူကလည်းဘာစီလိုနာအတွက်အားလုံးလိုပေးခဲ့ကြောင်းဒါကြောင့်သူ့အနေနဲ့တရားဥပမာမဖြည့်ရှင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းမက်ဆီကပြောပါတယ်ဒါပေမဲ့လည်းအတင်းဥက္ကဋ္ဌ Joseph Bartomeu ဟာရင်းမြစ်တဲ့သူဖြစ်တယ်လို့မက်ဆီကဝေဖန်ပါတယ်အတင်းဥက္ကဋ္ဌ Bartomeu ကအစောပိုင်းမှာမက်ဆီအနေနဲ့အတင်းကနေထွက်ဖို့ယာဒီအကုန်မှာဆုံးဖြတ်နိုင်တယ်လို့ပြောခဲ့ပြီးသူတကယ်တမ်းထွက်မယ်လို့ပြောတဲ့အခါကျမှနှစ်ဖက်စာချုပ်ကိုထောက်ပြပြီးတော့အတင်းလွှဲပြောင်းကယူရိုငွေ1900ပေးရမယ်လို့ပြောလာတာကိုမက်ဆီကထောက်ပြသွားပါတယ
်အခုလိုဘာစီလိုနာအတင်းမှာနောက်ထပ်ဘောလုံးရည်တစ်ခုဆက်နေမယ်လို့မက်ဆီကဆုံးဖြတ်တဲ့အပေါ်ဘာစီလိုနာပရိသတ်တွေကတော့ဝမ်းသာနေကြပါတယ်ဘာစီလိုနာအတင်းမှာကစားလာတာအနည်းငယ်20နီးပါးကြာပြီဖြစ်တဲ့မက်ဆီဟာအတင်းနဲ့အတူအဓိကစုဖလားပေါင်း30ကျော်ကိုအနိုင်ရခဲ့တယ်လို့ဂိုးပေါင်း600ကျော်သွင်းယူပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
စနေညအတွက်သတင်းတွေကိုပြပြပြီးတော့နောက်အခုဆက်ပြီးသတင်းလွှာတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
ကျမဆုမမရှင်ကယောဂကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကယောဂကိုဗစ် -19 ကူးစက်မှုကဒီသတင်းပတ်တွေမှာကိုအုပ်စုလိုက်ပိုးတွဲရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း 1200 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ဓာတ်ရဲချီတွေ့ဆက်ဆံမှုမရှိတဲ့သူတွေပါပိုးကူးဆက်လာတဲ့အတွက်လူလူကြားမှာစိုးရိမ်မှုတွေပိုတိုးလာသလိုကျန်းမာရေးဆောင်ရှားမှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူလူအနေနဲ့ယောဂအကူမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့ community fever clinic တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင် coronavirus ကူးစက်မှုတန်လျာရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ community fever clinic ကိုရက်ကဲဦးဆောင်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ဒီကဲဒီတောက်ကြနေပေါ့မနေ့ကပေါ့နော်ဒီလူနာ2ယောက်မှကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲတယ်ဆိုတော့လုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေဓာတ်ရိုက်သေးုံပို့လိုက်တယ်သူရဲ့အမသေးုံမှာ positive လို့ confirm ဆိုရင်သူရဲ့မိသားစုဝင်တွေကိုကျွန်တော်တို့ project ထွက်ထွက်ကျင်းပါပဲတခါလေခေါ်ပြီးတော့တခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာဆက်ပြီးတော့အဲအဲ့အနေနဲ့သူတို့ quarantine ခေါ်လာလို့ covid ဆစ်တာလို့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာတွေဘက်ကနေလာပြီးတော့ကျွန်မ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့ကားတစ်စီးနဲ့စီးခဲ့ဘူးလေအဲ့လိုလေးဆိုရင်ကျွန်တော်တို့ကဒီနေတိုင်းရဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနည်းဆုံးသေးုံတွေကိုပြန်ချိန်တယ်ပေါ့နော်
အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးတွင်ကမြို့နယ်တော်တော်များများမှာတော့အသွားအလာအဝင်ထွက်တွေကပ်သက်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီလိုပဲခီးသွွားဝင်ထွက်တွေရှိပြီးတော့လူရည်ထူးတဲ့များပြားတဲ့ AR တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြပ်ကြပ်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်။
ကျွန်တော်ကရောင်းတိုင်းနဲ့မြေပြင်ခိုင်းနေနေနေရတယ်နော်။ဝင်နေရှိရတော့လူလူတွေမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်တို့တခြားလေအခြေပြုပြီးတော့ချပြီးတော့လုပ်တယ် surveillance team ပေါ့ပြည့်ချထားတယ်။ရောင်းတိုင်းဝင်ပေါ့ရခိုင်ပြည်နယ်ဝင်ပေါ့ဒီမှာလည်းတခြားကဒါဆက်ဆေးမှုတွေလုပ်တယ်ပေါ့နော်။ဆက်ဆေးမှုလို့ဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအပြန်လာပြီးတော့ဟို contact တွေချိတွေ့တဲ့လူတွေဒါတွေကိုသိအောင်လုပ်တယ်။ဖိတ်ပေါက်တွေမှာ point shot entry တွေမှာ surveillance system လုပ်တယ်။ဒီကုသရေးအတွက်လည်းကိုယ်ရင်းနှီးဖက်စစ်တီးကိုအများကြီးတောက်ခါတယ်ပေါ့။နောက်ပြေဦးမှာလည်းချစ်တဲ့ရုပ်လည်းကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အဓိကတော့သူ့ဦးချင်းကလိုက်လာဖို့လိုပါတယ်။သူ့ဦးချင်းတည်းစင်ပြားဖြစ်ဖို့လိုတယ်။ဟိုကိုကတော့ယောဂဖြစ်ပေါ်တဲ့နေရာပြားပြန်လာတယ်။ဒါကိုလည်းတခြားလေးကိုဂရင်းပေးရမယ်။မတ်စတာမယ်လက်ဆရာမယ်အများလိုက်လာဖို့လိုပါလေ
။အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေဆဲဖြစ်တာမို့ပြည်သူလူထုကလည်းတကယ်လို့မိမိဌာမမဟုတ်မိသားစုဝင်ထဲမှာပုံမှန်မဟုတ်တဲ့ယောဂလက္ခဏာနဲ့ဖြားနာလာတဲ့ဆိုရင်ချက်ချင်းအချိန်မဆိုင်မဲနဲ့ဖြားနာလူနာတွေကိုကုသပေးနေတဲ့ community fever clinic အပါအဝင်ဆေးရုံဆေးကနေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
အဓိကကျွန်တော်တို့ပေါ့နော်အဲကိုမိသားစုတန်တရားပေါ့နော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic တန်ကုန် network ပေါ့နော်အဲတခြင်းချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုံပုံလေးလေးပြောပြပါစိတ်ပြီးမကူပါနဲ့ပေါ့နော်ဟိုပုံပုံလေးလေးရှိမှဒီလူနာကိုတခြားလေးကျွန်တော်အော် control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်မသူမိသားစုသူမိသားစုတစ်ဆင့်အဲကျက်ကွက်ကျက်ကွက်ကနေမြို့နယ်မြို့နယ်နေ တိုင်းပေါ့နော်အဲ့လိုတစ်ဆင့်တစ်ဆင့်ကိုကူးဆက်မှုအရင်ညင်ပါမယ်ဟိုအကြံပေးနေတာပေါ့နော်ခြားတာပဲဖြစ်ဖြစ်အနှံ့များတာပဲဖြစ်ဖြစ်ကိုဗစ်တန်တွေကနဲ့ contact ရှိတာပဲဖြစ်ဖြစ်တခုဆိုတရင်အချက်လက်ကိုအတိအကျမှန်ငယ်ဆိုတာပေးပါအဲ့ဒါမှကျွန်တော်ဘက်ကလည်းနောက်လိုအပ်တဲ့စစ်ဆေးကူတာမှုကိုလုပ်ပေးလို့ရမယ်ပေါ့နော်ဟာကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ
်လက်တလုံးအခြေအနေမှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကပြည်တွင်းကူးဆက်မှုဇက်တိုက်မြင့်တက်လာတဲ့အခြေအနေကိုထိန်းချုပ်နိုင်ရင်ပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းကူးဆက်မှုများနေတဲ့ရခိုင်နဲ့ရန်ကုန်လူထုကြားမှာတော့ရက်ွက်မြို့နယ်တွေနဲ့အမိန်အာဏာသုံးအစွာလာကက်တက်တာနေနေထဲမှာပဲနေခိုင်းတာအပါအဝင်တန်လျာရှိသူတွေကိုစစ်ဆေးတာတွေကိုအင်အားသုံးဆောင်ရွက်နေတဲ့အတွက်လူထုကြားမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်ကျွန်မစုမောမှာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အိန္ဒိယပြည်မြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်နှုန်းများလာတာကိုစိုးရိမ်လာကြောင်းထိုင်းတောင်ပိုင်းဖန်ကခရိုင်မှာကျန်းမာရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပြန်ထုတ်လာတဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါထိုင်းနိုင်ငံမှာ3လတာအတွင်းပြည်လဲကူးစက်မှုတွေမရှိဘူးဆိုပြီးပြောဆိုထားပြီးဖြေလျှော့မှုတွေလုပ်ထားရကနေပထမဦးဆုံးအနေနဲ့ပြန်လည်တင်းကျပ်လာတာကတော့မြန်မာရှစ်ကြောင်းလို့သမားအများစုအလုပ်လုပ်ကြနေကြတဲ့ဖန်ကားခရိုင်ဖြစ်ပါတယ်။ဒီအခြေအနေကိုတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ
်။ဖန်ကားခရိုင်ကနေပြီးတော့ဒါညွန့်နယ်ကူးစက်မှုတွေအကုန်လုံးခေါ်ပြီးတော့အခုမြန်မာပြည်ထဲမှာဖြစ်နေတဲ့ကိုဗစ်ရောဂါအခြေအနေကြောင့်တို့လည်းစိုးရိမ်နေတာပေါ့ဒီ။ဘယ်မှာပြည်တဲ့ကိုတရားမဝင်နဲ့ပြန်ဝင်ပြန်ထွက်အဲ့လိုမျိုးလုပ်ပြီးတော့မှပါလာမယ်တို့ရဲ့ဆွေမျိုးသားချင်းတွေအဲ့ဒီရရဲ့သချင်းပေါ့လေအဲနေနေကနေကူးမဆိုးလို့အဲဘယ်လိုကမှနှာခေါင်းပိတ်မရှိမနေတမ်းမယ်နောက်ပြီးလူစုလူဝေးရောဂါကူးစက်နေတဲ့ဟာတွေမလုပ်ဖို့နောက်ပြီးရင်ဒီတကယ်တော့ခီးသွားတဲ့ဟာပေါ့လေခီးသွားမယ်ဆိုလို့ရှိရင်ဒီရောဂါဖြစ်တဲ့အဖြစ်များတဲ့ခရိုင်တွေမှာသွားပြီးတော့ပြန်လာတယ်ဆိုလို့ရှိရင်ခိုးရင်မှာကို34ရက်အာဟုံးစီကွန်တင်ဝင်ရမယ်ပြီးတဲ့ခါကျရင်နေမြေကန်ဟိုတက်ဆိုင်ရနေမြေကန်ဟိုအာနာပိုင်းကြီးအကြောင်းကြားမယ်အဲ့ဒါမလိုက်နိုင်ဒီဒီကျဲဥတွေရပါဘူးရှင်းဆောင်ဟိုမလဲကျွန်တော်တို့ဒီကိုဗစ်ရောဂါကာကွယ်ထင်းဆိုရေးထုတ်ပြန်ထားတဲ့ဥတွေအတိုင်းအေးအေးမယ်ဆိုပြီးတော့ပြန်လဲတင်ကြတာပေါ့ဒါပထမဦးဆုံးပဲထိုင်းနိုင်ငံမှာဒါပထမဦးဆုံးဟိုနေဖြစ်တဲ့ဒီစီးကြောင်ပြန်ထုတ်တဲ့အဲ့ဒါတော့ပြောလို့ရတာပေါ့လေ၃လကျော်ပြီးရချင်ပါလေ
ဒီအပိုင်းအတွင်းမှာပဲရနောင်းမြို့တော်ဝင်မစ္စတာစတုဖုံ PN ဘုတ်ကထိုင်းကိုဗစ်ကပ်ရောဂါကာကွယ်ဆောက်ရှောက်ရေးကော်မတီနဲ့ရေလုံငန်းပိုင်ရှင်60ဦးအပါအဝင်ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့အထူးအစည်းအဝေးပြုလုပ်ရမှာတော့မြန်မာဘက်ကဝင်လာတဲ့လှေလန်းတွေကနေကုန်တွေနဲ့အတူလူတွေအဝင်ထွက်လုလာမှာကိုတည်တည်ချာချာစစ်ဆေးဖို့ကိုလည်းလှုပ်ဆောင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါဗျာ
အဝင်ထွက်တွေအကုန်လုံးစစ်ဆေးဖို့နောက်ဆုံးလူတွေကတော့တုံးတန်းတိုင်းပေါ်လာပိတ်တာဖြစ်နေတဲ့ကုမ္ပဏီကြီးကတော့ဝင်ထွက်ရှိနေတယ်လေအဲဒီကုမ္ပဏီဝင်ထွက်ရှိတာပေါ့နော်စောင့်ကြည့်ကိုဥမာလူတွေဆိုလို့ရှိရင်ကမ်းမတက်ဖို့အဲ့လိုတွေလာတယ်ဆိုလို့ရှိရင်အဲ့ဒီညဝယ်နေကမ်းမတက်ညမှာနေတယ်ပြီးရင်9နာရီအတော်အတွင်းပေါ့နော်လုံခြုံရေးမျိုးပြောင်းလို့ပြန်သွားရမယ်အဲ့ဒီဟိုကုန်းလန်းကဒီလန်းကအပြင်ကိုအခုဆိုရင်ဒီဘက်မှာဆိုတော့သူတို့ဝင်ရတာသူတို့ကစောင့်ကြည့်တဲ့ဟာမျိုးသူတို့လုပ်နေကြတယ်ဗျအခုကျတော့ပုံပြီးသင်ချက်သွားတာပေါ့အဲ့တော့အဲ့ဒီလာမယ်ဆိုလို့ချင်းဘာဖြစ်ကြည့်ပုံမဲ့ပဲလေးလာမယ်အဲ့ဒီဟာအကုန်ပြီးလူချင်းနဲ့အဲ့လူတွေကိုအကုန်လုံးအဲ့ဒီခုနပြောတဲ့ပုံမဲ့ဖိတ်သူဘယ်နေရာမှာဒီချင်းကောင်ကဘယ်နေရာမှာကတ်မယ်အဲ့ကတ်တဲ့နေရာမှာနေပြီးခါကျခြားရကြည့်ရပစ္စည်းချမယ်စစ်မယ်ပြေးမယ်ပြီးရခါကျအဲ့လူတွေချင်းအဲ့လိုလုံးမဝါပေါ့ဒီဘက်ကိုပေးပြီးတော့လုံးဝမတက်ဘူ
းဒီလိုစိတ်ကတတ်မှတ်ချက်တွေကိုမလိုက်နိုင်ရင်အရေးယူမယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်နေတာပါပြီးခဲ့တဲ့ရက်ပိုင်းကတော့မြန်မာရှေ့ပြောင်းလို့သမားကလေးငယ်တွေဌာနမှုကဆားလို့တရားမဝင်လာရောက်တဲခုန်နေတဲ့သူတို့မိသားစုတွေကိုပါကျန်းမာရေးစစ်ဆေးခံရပြီးထိုင်းတောင်ပိုင်းမှာစာတင်ကြောင်း၃ကြောင်းပိတ်ထားရပါတယ်မြန်မာနိုင်ငံဘက်ကနေတရားမဝင်ရောက်လာသူတွေကိုတွေ့တာနဲ့သတင်းပေးကြဖို့ကိုလည်းထိုင်းလူထုကိုနှိုးဆော်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ တို့တန်တဆန် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့တို့တန်ကလူငယ်ရဲ့နှလားကကြောက်စိမ့်တွင်းမြေစာပုံပြကြပြီးတဲ့နောက်နောက်ဆက်တွဲအခြေအနေတွေကိုမျက်မြင်တွေ့နိုင်မှုအတွက်ဝေခါရွာကိုတွားရောက်ခဲ့ပါတယ်။အဲဒီမှာတော့ကြံ့ရင့်တဲ့မိသားစုဝင်တွေဟာပြည်ပြုံမှုအပြင်စီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောင့်မှရုန်းကန်နေရသလိုသူတို့မျိုးမှာလာရောက်လုကင်နေတဲ့ညပြခတဲ့ကြောက်စိမ့်တွင်းပေါ်ရေးလုပ်ငန်းတွေကနေဒေသခံတွေရလာတဲ့တံမိုးကဘာလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်။ဒီကောင်မကိုကျမဇာနီနဲ့အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါခွေခါဆိုတဲ့ရွာလေးဟာဖားကန်မြို့ကနေ၅မိုင်ခန့်သာဝေးပါတယ်ဒါပေမဲ့ကျောင်းနဲ့ရှုံးစေမြေတို့ရောပြီးလမ်းခီးကျန်းတဲ့လရဲ့အတွက်ပုံမှန်ရာသီဥတုအချိန်မှာတော့တနင်္ဂနွေဝန်းကျင်ကားမောင်းရပါတယ်မိုးရသည်ဆိုရင်တော့ရှုံးစေမြေဖြစ်တဲ့အတွက်ရာသီဥတုပုံမှန်ကြည့်ပြီးတနင်္ဂနွေခွဲကနေနှစ်ငယ်ခွဲအထိကြာကြပါတယ်ကျမတို့အဖွဲ့ဦးတည်ရဲ့နေရာကတော့ဇူလိုင်လ၂ရက်နေ့ကစိုင်းတောင်မြို့နယ်ဂွေခါရမြေပြုံမှုကြောင့်ညီဆုံးရှုံးခဲ့ရတဲ့အသက်80အရွယ်ဒေါခွန်ဆောင်ရဲ့အိမ်ကိုဖြစ်ပါတယ်ဒေါခွန်ဆောင်ကမိတဝဲဖတ်တဝဲဖြစ်နေတဲ့ညီလေးနှစ်ယောက်ကိုခေါ်ပြီးရှမ်းပြည်နယ်ကနေဂွေခါကိုရောက်ရှိလာတာအခုဆိုရင်20ရှိပါပြီအသက်22နှစ်အရွယ်ရှိတဲ့ညီယောက်ကြားလေးဟာအရင်အထက်ဝင်ငွေရှာသူဖြစ်တယ်လို့ညီမလေးကိုလည်းတက္ကသိုလ်ကျောင်းချပေးနေသူပါဇူလိုင်လ2ရက်နေ့မှာတော့ဒေါခန့်ဆောင်ဟာမြေပြိုရဲ့သတင်းနဲ့အတူအရင်းစိုးကြီးတစ်ခုကိုပါရလိုက်ရပါတယ
်我看到他不认了的这块吃过这块
我们在说中年说尖端的很明显的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端风车进来了，说了这种咩啊，风不改嘛，不，现在风不改，说风不改，说了，哎，见我那个，那个咩，我见我那个，他叫什么？他咩嘛个，包个，咩个，包那个，那个什么，包那个，他叫，那个，他那，老塞那个，现在嘛，来上去了，路上也都清了，但是你又那么退步，现在所以这个货运嘛，咩啊，他叫了，哎，那里边上不进来。အဲ့ဒါဆိုတော့အဲကျင်းကနေပြန်လာကြတယ်ပြန်လာတဲ့အပါလာရက်ပြီးဆောင်ကျင်းကိုမြေကိုမြန်တွေ့မလားလို့အဲ့ဒါဆောင်ရင်နဲ့စေနိုင်တော့ပါဒီဟီးကိုကားနဲ့ပြန်လာမှဒီအင်ရှိပါအိမ်ထိလာဖို့ပေးနေတော့လာဖို့အချိန်ကျတော့နောက်ဆုံးမြေကိုမြန်လာရတဲ့အချိန်ပေါ့
သူ့မြေရဲ့နောက်ဆုံးအချိန်တွေကိုပြောပြရင်ဝမ်းနေနေတဲ့ဒေါခွန်ဆောင်ကအရန်ပင်မနွမ်းနေနေတဲ့ပုံပေါ်နေတဲ့အတွက်ကျမတို့အင်တာဗျူးမေးမြန်းချက်ကိုရနာခဲ့ပါတယ်မြင့်ဖြစ်သူမရှိတဲ့နောက်ပိုင်းအင်းရဲ့ဝင်ငွေအတွက်လာတော့ကြမှာငွေကျပ်5000ဝန်းကျင်ရနိုင်တဲ့ဝန်အငားမွေးတဲ့အလုပ်တာရှိရမှာအတော်လေးအခက်တွေ့နေရပါတယ်။နောက်ထပ်ကြံတဲ့တက္ကသိုလ်တက်နေစေမိမလေးကိုဘယ်လို၆ပတ်ရမလဲဆိုတာလဲသူမှမသိသေးပါဘူး။မြေပြုံမှုကြောင့်တည်ဆုံးသူတွေရဲ့တချို့မိသားစုဝင်တွေကတော့ဒီကဒေသခံမဟုတ်တဲ့အတွက်ဇာတိမြေကိုပြန်ကုန်ကြပါပြီ။ခွေခါမှာရှိနေသေးရဲ့နောက်မိသားစုတစ်ခုစီကိုလည်းဒို့အတန်ကတွားရောက်စကားပြောကြည့်ခဲ့ပါတယ်။ဒီအိမ်မှာတော့ဇနီးဖြစ်သူနဲ့အတူအသက်နှစ်နှစ်အရွယ်ကလေးငယ်လေးဟာသူ့အဖေပြန်လာကိုမျှော်နေသေးပါ။သူမမသွားဖို့ကြားရကြကမိသားစုစာဝတ်နေရတဲ့အတွက်ကြောက်ရွံ့ထွက်သွားခဲ့တဲ့ခင်မွန်အကြောင်းကိုမခေါ်ဆန်းက
အခုစံတင်းမီသမင်းတောင်မစားဘူး။သူ့အဖေတည်သွားပြီးတော့သမင်းတောင်ကောင်းကောင်းစားနေတာမရှိဘူး။သူများတယောက်ရအဖေလို့သူ့ငွေချင်းနဲ့အဖေလို့ခေါ်လိုက်တယ်ဆိုရင်အင်းကတခါတည်းပဲမျက်နှာပြောင်းသွားတာပေါ့နော်။ခံစားရပေါ့ကွာသူကနော်ကလေးဆိုတော့မပြောတတ်လို့ကျမတော့ပြောပါတယ်ဒီနေ့ကအမြင်များတယ်လို့အမှမရှာနဲ့မရှာနဲ့လို့ပြောပါတယ်ဒါမဲ့သူကဒီတည့်ရနေရဲ့ဘေးရဲ့ကြာတာပင်းရဖြစ်သွားတယ်ဆိုရင်ကြာတာပတိတောက်ကြစနေဒီတုံးရဘေးပေါ့နော်အချိန်ရတယ်နောက်ပတ်ဆိုတော့သူများကျင်းပိုက်တယ်ဖြစ်ကျင်းပိုက်တယ်ရသွားပြီဆိုတော့ကျွန်တော်တို့မျိုးကြုံထူးသမားတွေကြတော့နင်းနေအန္တရာယ်ရှိသွားတာပေါ့သူကအဲ့လိုမျိုးပြောတာကိုလိုအန္တရာယ်ရှိတာပေါ့နင်းနေတော့မဟုတ်ပေါ့နော်ကိုလိုအန္တရာယ်ရှိသွားတယ်တဲ့
မခောင်ဆိုင်ရဲ့ခင်မွန်းလိုပဲမြေစာပုံပြိုကျမှုမှာတည်ဆုံးသူအများစုဟာနိုင်ငံအနှံ့အပြားကနေအိမ်မက်မျိုးစုံနဲ့လာရောက်ကြသူတွေဖြစ်ပါတယ်။ဖားကန့်ကိုအပြင်မှာတကယ်တွားကြည့်ရတဲ့အခါသတင်းတပ်ပုံတွေဗီဒီယိုတွေမှာမြင်ရတာထက်ကြောက်စိမ့်ကျူးဖို့ရေးလုပ်ငန်းတွေကကျင်းနေဟာပေတောင်းရှိနေဆိုင်လုံးပြီးကြောချမ်းစရာကောင်းလာပါတယ်။ကျင်းပေါ်ကငိုကြည့်ရင်ကပင်းရံမှာကြောက်တူးနေသူတွေကျင်းထဲမှာမိုးရေဝင်နေတဲ့ရေအိုင်ကြီးကရေကူးသွားသူတွေကို အစာကြောက်တစ်ခုလောက်သာမြင်ရပါတယ်။ခွေးကမြေပြိုတဲ့နေရာကမြေတွေဟာလည်းအကြောင်းကြီးနေနဲ့ထပ်ပြိုတော့မလို့ဖြစ်နေပါပြီ။မြေပြိုကြတဲ့အချိန်ကကြန့်ရှိခဲ့တဲ့အိမ်လေးဟာလည်းထပ်ပြိုကြတော့မလို့နဲ့လေထဲမှာကျွေးလောင်းကြနေတာအန္တရာယ်ရှိနေရဲဆိုတာကိုသတိပေးနေတယ်လို့ပါပဲ။နောက်ထပ်မြေတွေဟာလည်းပြိုကျဖို့အကြောင်းကြီးနေနဲ့အဆင်သင့်ဖြစ်နေပါပြီ။ဖာကညုံရဲ့စီမံကိန်းဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးစိုးဝင်းကျော်ကတော့
အစုလည်းအလိုရှိမစေတိုက်ရှာတယ်ဆိုသူတို့ကိုလိုက်တော့တားပြီးတော့ခံဝင်လက်မှတ်တွေပါလို့ထိုးခိုင်းတယ်။ပြီးရင်ဒီဝေဖာမှာလည်းဖြစ်စဉ်ဖြစ်သွားတဲ့လက်ခုကြောင်နာပါတော့လက်ခုကြောင်ရဲ့မော်တက်ကုန်းရဲ့ခကြံရဲ့အင်ဂျီတွေပြိုနိုင်တဲ့အခြေအနေရှိတာကိုအဲ့အင်ဂျီကိုလည်းလူမနေထိုင်ဘူးပေါ့နော်။လိုက်လံပြီးတော့တားတာပေးပြီးတော့ဟိုယာယီနေရာလေးတွေပါလေးတွေခြားထားတယ်အခုတော့သူတို့ကနေဆက်ရာနေခွဲတွေပါလေးရှားပြီးတော့ပြောင်းသွားရှင်ယာယီနေရာမှာတော့အခု10အိမ်လောက်တော့ဗောနော်10အိမ်လောက်တိမ်ကလည်းမပြီးသေးတဲ့အတွက်90ခန်းမဆောင်ပါတော့ထားတာရှင
်ရှင်ဘုံငွေရှားဖွေရေးကော်မတီကကိဆုံးသူတဦးအတွက်35ဒိန်နဲ့ဒဏ်ရာရသူတွေကို9ဒိန်စီအမျိုးသားသဘာဝပေးစီမံခန့်ခွဲမှုကော်မတီလူမှုဝန်ထမ်းကဲဆယ်ရေးနဲ့တင်လယ်နေရာချထားရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းပြီးပေးခဲ့ပါတယ်။အခုချိန်ထိတော့တည်ဆုံးသူ149ဦးရဲ့မိသားစုဝင်တွေကိုပေးပြီးပြီလို့ဦးစိုးဝင်းကျော်ကတော့ပြောပါတယ်။ကြံရံပုံငွေတွေကိုတော့ဖားကတ်မှာမကြာခဏဖြစ်လေရှိရဲ့မြေပြိုမှုအန္တရာယ်တွေအတွက်အသုံးပြုသွားမယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့တည်ဆုံးသွားသူရဲ့မိသားစုဝင်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအစီအစဉ်ကတော့မရှိသေးပါဘူး။2019ခုနှစ် January လကပြည်အောင်စုလွတ်တော်ကအကြီးပြုပြဋ္ဌာန်းလိုက်တဲ့မြမကျောင်းမြတ်ရတနာဥပဒေရဲ့ပုံမှန်27ပုံမှန်ခွဲစလိမ့်မှာကျောင်းမြတ်ရတနာ24ထုတ်လုပ်ခြင်းလုပ်ငန်းကြောင့်ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းများထိခိုက်ပျက်စီးမှုမရှိစေရန်စီမံဆောင်ရွက်ရမယ်လို့ပါဝင်ပါတယ်။တဘာဝပတ်ဝန်းကျင်အတွက်ကုမ္ပဏီရဲ့ဘက်ကဘာလို့ပေးနေတာတွေ့ရလဲဆိုတဲ့အမေးကိုတော့ခွေကညှက်ခြင်းအသိန်းတော်ရဲ့ဘာသာရေးကောင်းဆောင်ဖြစ်တယ်လို့ခွေးကမာနေရာ230ကျော်ပြီဖြစ်တဲ့ဥပန်ဆုံးက
ဒေတာခံဘက်ကပြောရင်အကုန်လုံးအရှုံးပါပဲကုမ္ပဏီကစီကမ်းမလိုက်နိုင်ဘူးလို့ပြောလို့ရတယ်ကုမ္ပဏီကကျင်းတူးပြီးကျင်းတူးတဲ့ခါမှာသူကမပြောအောင်လေကလေးပုံစံနဲ့တူးရမယ်သူကချပြထားတဲ့စီကမ်းရှိတယ်အဲ့ဒါမလိုက်နိုင်ဘူးအဲ့ဒါတစ်ချက်ပြီးရင်တူးပြီးသားနေရာဒါမှမဟုတ်ညီစာဆွန့်ပစ်လို့ဖုံးသွားတဲ့နေရာမှာအပင်ဆိုင်ရမယ်ဆိုတာရှိတယ်ဒါမဲ့တပင်မှမဆိုင်ထားဘူ
းဂျိုးတန်ကကျောင်းမြတ်လုပ်ငန်းရှင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကျောင်းမြတ်လုပ်ငန်းရှင်များအတင်းရဲ့ဂျိုးကချလည်းဖြစ်တဲ့ဥဆုံဘုခန့်ကိုမေးမြန်းဖြစ်ခဲ့ပါတယ
်ကျွန်တော်နိုင်ငံရဲ့ဥပဒေကဘယ်လိုလဲဆိုတော့ပုံနှစ်ပြီးတယ်ပြီးပြီးရင်တင်လာတာပြန်ပြန်ရတယ်တင်လာပြန်ပြန်ပြီးတော့တခါဟိုတင်လာအောင်တဲ့တော့ဆက်လုပ်တယ်ပေါ့နော်ဆိုတော့ဟိုမိုင်းပိတ်ပင်ကဘယ်လိုလုပ်အောင်မလဲဆိုတော့ပြန်ဖြစ်လာတော့ပြဿနာအရင်လုပ်တဲ့လူကလည်းဟိုတင်လာထမရတဲ့ခါကျတော့သူကဆက်တော့သူကလုပ်ကြမရတော့ဘူး။နောက်လည်းလုပ်တဲ့သူကဆက်လုပ်ပြီ။နောက်လည်းလုပ်တဲ့သူကလည်းသူလုပ်ရပြီးရင်သူကပြရမယ့်ဟာကိုဟိုဟုတ်ပြီမီဒီယာဖုံးရမယ်လို့သူနဲ့ဆက်ရမယ့်ဟာကျတော့သူကလည်းတဝက်တစ်ပြက်လုပ်ရတယ်ပေါ့နော်။အဲဆိုတော့သူကဘလော့ကြီးလုပ်ရမလဲဆိုတာလည်းတိကျမပေါ်ပြဘူးမရှိဘူးပေါ့နော်။ဒါပေမဲ့တစ်ခုတည်းရှိတာကကျွန်တော်ကရောင်းရတဲ့ငွေပေါ်မှာကြက်ဝက်ပုံကုန်လေ 1% ကောက်ထားတယ်။ 1% ကောက်ထားတဲ့ရည်ရချက်ပြီးကြက်ဝက်အသုံးစိတ်ဖြစ်ဖို့ရယ်ဒီဖက်ကက်ဒီကမှာတဘာပေါင်းရင်ထင်းသိမ်းဖို့နဲ့ပြန်လည်ထူထောင်ဖို့အတွက်ဆိုရင်ရေချင်းကောက်ထားတော့သုံးရရှိတယ်ပြတောင်းဝန်ကြီးတယ
်။ခွေးခါရွာဟာရန်နာမြေလို့သတ်မှတ်ထားတဲ့ကချင်ပြည်နယ်ရဲ့ဖက်ကက်ဆိုင်းတောင်လုံကင်းမြို့နယ်၃ခုထဲကဆိုင်းတောင်မြို့နယ်ထဲမှာပါဝင်ပါတယ်။အဲ့ဒီနယ်မြေတွေကနေချွတ်တဲ့မြမကျောက်စင်ရောင်ရငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာ37ဘီလီယံကျော်လောက်ရှိခဲ့တယ်လို့ Global ဝန်ထမ်းအဖွဲ့ရဲ့အစီရင်ခံစာအရသိရပါတယ်။ဒါပေမဲ့ဖက်ကက်ဆိုတာဟာရှိရှာမိမရရပြန်တော့လဲမိမမှန်ခဲလုံးစားပြီးဖားကတ်မှာကားစီးရင်တော့အစာချေလောက်တဲ့လမ်းတွေနဲ့နေမြေတစ်ခုပါချောက်ရှာရင်မြေစားပုံဖြူချမှုကြောင့်တားတယောက်ဆုံးလိုက်ရလို့ကြံနေသေးတဲ့တားတွေကိုကြောက်မရှာစေချင်ပေမဲ့ရွေးစရာမရှိတဲ့ဒေါခံတုံကတော့
ဒီမောမနေတဲ့ခြေကြီးကအားတဲ့အခါပုံလုံးရှာတယ်အရှုပ်ကလေးတွေအမငယ်တွေတော့မှတော်တယ်အဲ့နိမတဲ့ကလေးတွေတက်ပါတယ်လို့ပြောကြတော့ကွာစင်းရဲတယ်လေတမီးစင်းရဲတယ်ဆိုတော့မုံမနေတယ်ဆိုတော့ဒီရလို့မလို့ဒီစားလို့မရှိဘူးလေတောင်းလိုက်တောင်းရတော့ရအောင်ဆိုနေဒီလို့မဲ့နေရမရှိနေဖို့ကုန်အကြီးအရဲ့ဒီတောက်ရတော့ခူရောင်းရအောင်ဆိုနေနေဖို့ကုန်သူကမကောက်ရောင်းဘူးဆိုအခုကြောက်မှာပဲအကုန်လုံးခြားစားကြတာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ဒီနေ့မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်မအေးအောင်ဇာနီနဲ့ဇိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မြန်မာရှိတော်နေစပါလို့ရှင်
ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါရယ်။ကိုဗစ်ရောဂါကန့်သတ်ခြေနေတွေကြောင့် VOE အစီအစဉ်တွေကိုပြောင်းလဲတင်ဆက်နေရမှာအပတ်စဉ်တင်ဆက်နေကြတဲ့ဒီလိုက်အစီအစဉ်နေရာမှာစနေညစနေခင်းနဲ့အစားထူးတင်ဆက်နေပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကပ်ပြီးစီးမြင်စည်းကမ်းတွေတုံ့မြင့်ကန့်သတ်လာရမှာဘေးထွက်ဆိုးကျိုးတွေပါရှိနိုင်တယ်လဲဆိုတာကိုစီရင်စရာဖြစ်တဲ့စနေတင်ဆက်ထားပါတယ်အများပြည်သူရဲ့နေထိုင်ဝါကိစ္စနဲ့တူးချင်းခွင့်ရေးစာဝတ်နေဘဝတွေကိုဘယ်လိုရိုက်ခတ်မှုရှိတယ်လဲဆိုတာတွေကိုစနေထားကြတာပါequality မြန်မာညီမျှချင်းတန်းတူအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဥအောင်မျိုးမင်းနဲ့သတင်းစာဆရာဦးတရာသွေးတို့ပင်တိုင်းစနစ်ထားကြပါတယ်ကျွန်တော်တားညွတ်ဦးပါဟုတ်ကဲ့ပါအာရှမှာဒုတိယလှိုင်းဆိုပြီးတော့ဖြစ်လာတဲ့ကိုဗစ်ကပ်ရောဂါဟာမြန်မာနိုင်ငံမှာတော့ပထမလှိုင်းချက်ပိုးပြီးတော့ထိခိုက်လာတဲ့သဘောမှာတော့ရှိပါတယ်ရပိုင်းတွင်းမှာပဲကူးစက်ခံသူ1000ဝန်းကျင်ဖြစ်သွားခဲ့တယ်လို့ပဲကိဒါရာဇဝင်လည်းမရှိပိုးတွေ့ထားသူနဲ့ထိတွေ့မှုလည်းမပြတဲ့ပြည်တွင်းကူးစက်မှုတွေပါတိုးလာခဲ့တာပါ။ဒါကြောင့်မို့လို့ဆွေးအာနာဝဏီအနေနဲ့ကအလင်းမြန်ဆိုလိုပဲအေးအေးတုံ့ပြန်တာတွေလှုပ်လာရပါတယ်။အချိန်နေဆိုးတဲ့ဒေသတွေမှာညမထွက်ရမင်းတွေထုတ်ပြန်ပါတယ်။မြန်မာတိုင်းမင်္ဂပုတ်ကိုကိုယ်တိုင်ကလည်းစီးမြင်မလိုက်နာသူတွေကိုထိထိရရအေးအေးမယ်လို့ဆိုလိုက်တာမို့လို့နှစ်ရက်အတွင်းမှာဆိုရင်ပဲရန်ကုန်မှာဒီဒုထောင်ဝင်းကျင်ညမထွက်ရအမိတ်ကိုမလိုက်နာလို့ဆိုပြီးတော့ဖမ်းခံရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ဒီစီမံသစ်တွေဟာပြင်းထန်လုံးနေပြီလားလူတွေအတွက်တကယ်လိုက်နာဖို့အခက်အခဲရှိနေလို့လားအဲ့ဒီစီမံဥပဒေသစ်တွေနဲ့ပတ်သက်လို့အမြင်ပေါ့ဥောက်မျိုးမင်းသဘောထားအရင်ဆုံးဖြည့်ပြီးပါလားဗ
ျပထမဦးဆုံးကတော့ကျွန်တော်တို့အခုလိုမျိုးကိုဗစ်အခြေအနေဆိုးွားလာတယ် local carrier တွေ silent carrier တွေတိုးလာတဲ့အတွက်ကြောင့်မလို့ကျန်းမာရေးရှုထောင်းရအခုလိုမျိုးဟိုအမိန့်တွေထုတ်ပြန်တာဒါလိုအပ်တဲ့အချက်လည်းဖြစ်ပါတယ်အဲ့လိုမျိုးအခြေအနေမျိုးနဲ့ပတ်သက်လို့ရှိရင်တော့လိုအပ်သလိုဥပဒေထုတ်ပြန်ပြီးတော့လုံဆောင်ခွင့်လည်းအစိုးရမှာရှိပါတယ်။ဒါကြောင့်လည်းဆိုတော့ဒါကအများပြည်သူကြားမှရင်စာရိတာနဲ့နောက်ကအများပြည်သူအကျိုးကြည့်တိုက်လာနိုင်တဲ့အတွက်ကြောင့်လုံဆောင်တာဖြစ်ပါတယ်ခင်ဗျ။ဒါပေမဲ့အဲ့လိုမျိုးလုံဆောင်တဲ့အခါမှာတင်းတင်းကြပ်ကြပ်ဆိုတဲ့ဥပဒေသတ်မှတ်ချက်အဲ့တခုကတော့ကျွန်တော်တို့၄ခုမေးစရာဖြစ်လာစရာစိုးရင်စရာဖြစ်လာတာတွေ့ရပါတယ်။ဒါကြောင့်လည်းဆိုတော့ကျူးလွန်နေချိုးဖောက်တယ်လို့သတ်မှတ်တဲ့ဟာကိုဥပဒေအရလုံထုံးလုံကြီးအရအမိန့်ကြေညာစာကဖွင့်ပြထားတဲ့ကြင့်မှုကြင့်တံအရအရေးယူတာဒါပိစာမရှိပါဘူး။ဒါပေမဲ့တင်းတင်းကြပ်ကြပ်ဆိုတဲ့စကားလုံးပေါ်မှာအတိပယ်ကောက်ယူပြီးတော့ဥပဒေထက်ဖွင့်ပြထားတဲ့အချက်တွေပုံမူပြီးတော့ဟောတင်းကြပ်တဲ့ကိစ္စမျိုးစိုးရိမ်စိတ်ကိုအကြောင်းပြပြီးတော့လုံဆောင်တဲ့ဒီဒီကိုယ်ရင်ကအာနာကိုအလွဲသုံးစားလုပ်ပြီးတော့သူ့ရဲ့လူခွေရင်ကုန်သိခါကိုထိခိုက်တော့နေရာမျိုးဖြစ်လာမှာတော့စိုးရင်ရပါတယ်။ဘာကြောင့်လဲဆိုတော့အရင်တော့ကလည်းကျွန်တော်တို့ဖြစ်ခဲ့တာရှိပါတယ်။ကိုဗစ်ကာလကိုကျွန်တော်တို့စပိုးတွေ့တော့အရန်ကြောက်လန့်ပြီးတော့ဒီမျိုးနယ်ဒေသအတွင်းမှာရှိတဲ့သူတွေကညီကိုယ့်ရဲ့အမိန့်နဲ့ကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့လမ်းတွေကိုပိတ်တယ်။နောက်တစ်ခါမှဒီလိုမျိုးဟို mask မတက်တဲ့သူတွေကိုတရားဥပဒေပုံစံတိုင်းရေးယူတာမဟုတ်ဘဲနဲ့အချက်ခွဲကြောင်ကြောင်နဲ့ပုံစံမျိုးနဲ့လှုပ်ဆောင်တာတွေဒီအင်အားဥတွေစုံမှုတွေလှုပ်ဆောင်နေသူကိုယ်တိုင်ကကြိုင်းနဲ့ပြီးအပြစ်ပေးတဲ့ဟာရှိတယ်အဲ့ဒါဘာလဲဆိုတော့ဥပဒေကိုထုတ်ပေမဲ့ဥပဒေကိုကျင့်သုံးရမယ့်သူတွေကဥပဒေရဲ့အတိမ်အစအခက်အခဲတွေကတင်းကျပ်မှုဆိုတဲ့အကြောင်းအရာကို lo lo dei bei phwin ne twe a khe khe mya soa paw paw nai ne a lo upadi ko tin chat phu lou saw ni ne upadi ye a dei ne ne tacha du ye khu yi ko le sa so sait tat chi bo wa a ye chi ni ne twe di pai ma so yin si ya lo a khu chi ni sat le chi ni ya lo ma ba bya
okay chano di ya ma ta sat chein mi chin da ga a khu ga ပြော မယ် ဆို ရင် ညာ မထွက် ရ အမင်း ကြီး ထုတ် ပြန် ထား တယ် ဥမာ အခု ဆို ရင် တော့ မြို့ နယ် ခုနှစ် မြို့ နယ် ပေါ့ နော် ရခိုင် ပြည် နယ် မှာ ဆို ရင် တော့ တစ်ခု လုံး မှာ ပဲ အနေ ထား က ချို က လည်း သူ့ ဆောင်း နေ အချက် ခဲ မျိုး တွေ ရှိ တယ် လို့ ပြော နေ ကြ ပါ တယ် ခင်ဗျာ အဲ့ တော့ ကို တရား ကို မေး ချင် ပါ တယ် ခင်ဗျာ အဲ့ တော့ ဒီ ညာ မထွက် ရ အမင်း ထုတ် ပြန် တာ ၄ နဲ့ ပတ်သက် လို့ အရေး ဆောင်ရွက် မှု ၄ နဲ့ ပတ်သက် လို့ ဘယ်လို ယူဆ လဲ ခင်ဗျာ လူ တွေ က တကယ် ပဲ မလိုက် နာ ကြ လို့ ပဲ ဥပဒေ ထုတ် ပြန် ရ လား ဘယ်လို ရှိ ပါ လဲ ညာမထွက်အမိတ်အချိန်အောင်တိုးလိုက်ပြီဆိုတော့ဥပဒေဒီအစစ်အစစ်ထုတ်နေတယ်နောက်တစ်ခုကရခိုင်ပြည်နယ်ကလာတဲ့လူတွေနဲ့ပတ်သက်လို့လည်းသတင်းပို့ဖို့သူတို့လိုက်ရှာနေရမျိုးတွေရှိတယ်ခင်ဗျအဲ့တော့ဒီဥပဒေတွေထုတ်တာနဲ့တစ်ဖက်ကစောင့်စည်းအပ်တဲ့အစိုးရအာဏာပိုင်နဲ့ဒီကျွန်တော်တို့ဒီလူမျိုးညာပိုင်းနေမှာဖွင့်တဲ့ဆိုင်တွေကြားမှာကျွန်တော်တို့တိတိကျကျလိုက်နာတတ်တဲ့အလေးထား
။ဒါပေမဲ့ဒီဥပဒေတစ်ခုကိုထုတ်ပြန်မယ်ဆိုလို့ရှိရင်ကျွန်တော်စဉ်းစားဖို့လိုအပ်တဲ့ကိစ္စတစ်ခုကဒီလိုမျိုးထုတ်ပြန်မှုအတွက်အမှန်တကယ်လိုအပ်ရလားဆိုတဲ့အချက်ကိုကျွန်တော်ကြည့်ရပါတယ်။ဒါတော့ဒီဥပဒေကထုတ်ပြန်လိုက်တယ်ဆိုရင်ရွေးချက်သာပါမယ်။ညာမထွက်ရဆိုပြီးတော့တတ်မှတ်ချက်အပိုင်းနဲ့ပတ်သက်လို့ရွေးချက်သာပါမယ်။ဟို covid ကာလမှာကျွန်တော်တို့ covid ကူးစက်တဲ့အကြောင်းအရာနဲ့ညာမထွက်တာမျိုးတိတ်ပြီးတော့မဆိုင်ဘူးဗျ။ဒါပေမဲ့အဲ့ဒီဘယ်လိုပဲဖြစ်ဖြစ်အပြင်ထွက်တဲ့နေရာမျိုးမှာကာကွယ်ရမယ့်နည်းလမ်းတွေမသုံးတာလူစုလူဝေးတွေလှုပ်ဆောင်တာအမြင်ဒီတူနဲ့တူဟိုကူးစက်နိုင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်လို့ရှိတော့ဒီပဲထွက်ထွက်ညပဲထွက်ထွက်ဒါကယောဂခုမှာပဲ။အဲ့တော့ဒီလိုမျိုးညာမထွက်ရဆိုတဲ့အရာကဘယ်လိုယူရချက်လဲကျွန်တော်သိချာသိဖို့လိုအပ်တယ်။အဲ့တော့ဒါပေမဲ့ကျွန်တော်တို့အဆိုအရပုံစံကအမြဲတမ်းဘလို့အစင်ဆက်ရှိလဲဆိုတော့ဟိုအေးချမ်းသာယာကြီးဆိုပြီးတော့ဥတီချက်နဲ့လှုပ်ဆောင်ပြီးတော့ရေဝုတ်ပိကြားကြီးကိုဥတီရေးသွားနေတယ်။ညာမထွက်ရချင်ညာလို့ရှိရင်ဒီပြမထွက်ဘူး။လူတွေမထွက်လို့ရှိရင်အေးချမ်းမယ်။အေးချမ်းလို့ရှိရင်ယောဂကင်းမယ်ဆိုတဲ့လူတို့ကိုဟိုထိန်းချုပ်မယ်ဆိုတဲ့ဒါမှမဟုတ်ရှိရင်ရေဝုတ်ပိကြားကိုလှုပ်ဆောင်မယ်ဆိုတဲ့အုတ်ချုပ်ရေးအမြင်ရပဲအဓိကဥတီနေရဲ့ကျမ်းမာရေးအမြင်ကိုသေချာပြီးတော့မသွားနိုင်ဘူးဗျ။နောက်တစ်ခုကကျွန်တော်ဒီလိုဥပဒေထုတ်တဲ့အခါမှာလဲလိုအပ်တိတိုင်အောင်လိုတလောက်ပဲဟိုထုတ်ရမယ့်အရာမျိုးဖြစ်တယ်။ဥပမာအရန်ကိုကျွန်တော်တို့ကူးဆက်နိုင်တဲ့ဒေတာမျိုးမှာလိုအပ်လို့လုပ်တဲ့ဟာမျိုးဟိုဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့တစ်ခါတစ်ခါရှိရင်တော့ပြည်နေတဲ့တိုင်းတစ်ခုလုံးမှာရှားမှတ်တဲ့ကိစ္စတွေနောက်တစ်ခါအများပြည်သူအလုတ်ဆက်ပြီးတော့လုပ်ရမယ့်အခြေအနေမျိုးမဖြစ်မနေထွက်ရမယ့်အခြေအနောက်ထိကိုကျွန်တော်တို့တိုးပြီးတော့လုပ်ဆောင်တဲ့အရာမျိုးကတော့ဒီဥပဒေခုနထုတ်ပြန်ပြီးမှကျွန်တော်တို့မေးခွန်းမေးစရာတွေအများကြီးရှိလာတာပေါ့။ချိန်ထဲမှာပဲကျွန်တော်တို့ကဒီဟာကတကယ်လို့ကိုဗစ်ကာယောဂါကိုကာကွယ်ပေးဖို့လုပ်မယ်ဆိုရင်ထိရောက်မှုရှိရလားညာမထွက်ရဆုံးပြီးတော့ခုနကြာပြောသွားသလိုပဲကျွန်တော်တို့နေ့ပိုင်းမှာစိုက်သလိုထွက်နေ့ပိုင်းမှာဒီလိုမျိုးဟိုစားတောက်ဆိုင်ကြီးလည်းမပိတ်ကျန်တဲ့ကာရာအိုကေလည်းမပိတ်ဘူးအဲ့လိုမျိုးဖြစ်လို့ရှိရင်ညာမထွက်ရဆိုတာလက်ကားပဲဘာမှလည်းအကျိုးရှိမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးနေရာမျိုးမှာတော့ဒီကိမိုင်းတော့ခွင့်ပြုတယ်ညကြရင်တော့ခုနကဥပဒေကိုတိတိကျလိုက်နာမယ်ဆိုတော့ဖန်ဆီးမှုကတကယ်တမ်းကျတော့အနာတရားစေးတရားများဖြစ်နေလားနောက်တော့ပို့ပြီးတော့ဝင်တော့ဝင်ပို့များပို့ပြီးတော့ဖြစ်စီသလားဆိုတဲ့အချက်ကိုကျွန်တော်ပြောချင်ပါတယ်အဲဒီတော့ဥပဒေကိုထုတ်ပြန်တဲ့အပိုင်းကိုလည်းကျွန်တော်စဉ်းစားမှုလိုအပ်တယ်ဥပဒေကိုတကယ်အကောင့်ထဲပေါ်တဲ့ဒီလုံခြုံရေးတာဝန်ကြီးနော်တရားဥပဒေစိုးမိုးရေးတာဝန်ကြီးကိုယ်တိုင်ကလည်းဒီဥပဒေကိုအသုံးချပြီးတော့ပုံမှုပြီးတော့ကျင့်တတ်တဲ့အရာမျိုးလုပ်ဆောင်တဲ့ဟာမျိုးနောက်တော့လူတူတယောက်ရဲ့အဲ့တမွေးဝမ်းကြောင်းနဲ့စီးပွားရေးကိုထိခိုက်နိုင်လောက်တဲ့အထိဝင်ရောက်ပြီးတော့ဒါကိုတားဆီးတဲ့ပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်သတိထားဖို့လိုအပ်နေတယ်။ဒါပေမဲ့ကျွန်တော်တိုင်းဒီမှာလည်းသိတဲ့အတိုင်းပဲဒီအပေါ်မှာအမိန့်ထုတ်ပြန်ပေမဲ့အမိန့်ကိုကြိုက်တယ်လို့မျိုးအတိတ်ပဲဖွင့်တဲ့ကိစ္စမျိုးတွေအမိန့်ကိုနားမလည်ပဲနဲ့စိုးရိမ်စိတ်နဲ့ပေါ့ပါဝါပြခြင်းနဲ့စိတ်နဲ့ပေါ့ဒါကိုကျွန်တော်တို့ဟိုပို့ပြီးတော့အလွဲသုံးစားလုပ်တဲ့ကိစ္စတွေကတော့တချို့ပြည်နယ်ဒေသတွေမှာအထူးသဖြင့်ဟိုတရားဥပဒေနဲ့ပတ်သက်ပြီးတော့လုံခြုံရေးအကြောင်းပြပြီးတော့အကြောင်းပြလို့ရတဲ့နေရာမျိုးတွေရထိုင်ပြည်နယ်လူဒေသမျိုးမှာပို့ပြီးတော့ရှင်းဝါနေတာဆက်ပြီးတော့ပြင်းနေရရှိနေတုံးပါပဲ
ခုနကကျွန်တော်ပြောလို့ဒီဥပဒေတွေထုတ်ပြန်တဲ့လူမဆုရအမိန့်တွေထုတ်ပြန်တဲ့ညမထွက်ရအမိန့်တွေထုတ်ပြန်တဲ့နောက်တဏျာနဲ့တဏျာသွားတာကန့်သက်တာတွေထုတ်ပြန်တယ်အဲ့တော့ဒီကန့်သက်ချက်ဒီကောလက်ရှိလူတို့မြမပြည်လူတို့ကသူရက်တီရတဲ့အခြေအနေနဲ့လိုက်နာနိုင်စွမ်းရောရှိလားလိုက်နာနိုင်မယ့်အခြေအနေရောရှိရလားကော်မျိုးမျိုးဘယ်လိုယူဆပါလဲ
တချို့ကျွန်တော်တို့ဒီရုံးကနေအိမ်မှာနေပြီးတော့အလုပ်လုပ်ပါခွင့်ပြုထားတယ်ဒါနဲ့ပတ်သက်ပြီးတော့ပုံမှန်လာစားဝင်တဲ့လူတွေကတော့လုပ်ငန်းခွင်ပြောင်းသွားတဲ့ပုံစံမျိုးပဲရှိတယ်သိပြီးတော့ဘာမှအိမ်မှာနေရတာပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တို့အိမ်မှာနေနေတာပေါ့ဆိုပြီးတော့ပြောပေမဲ့အိမ်မှာနေလို့မရတော့စီးပွားရေးသမားတွေလက်လုံလက်စားသမားတွေအဲ့ဒီလိုမျိုးကိစ္စတွေလမ်းအပြင်မှာထွက်ပြီးမှစီးပွားရှာမယ်ကိစ္စမျိုးတွေကတော့ဒါကကျွန်တော်တို့ကျန်းမာရေးအသိစိတ်တတ်ရှိသည့်တိုင်အောင်ဝမ်းစာအတွက်ဘလို့မှအိမ်ထဲမှာနေပြီးတော့လုပ်လို့မရတဲ့နေထိုင်မှုရှိတယ်ဒါကတော့ကျွန်တော်တို့မဖြစ်မနေဝမ်းစာရှာပြရတဲ့အိမ်ထဲမှာငတ်နေမဲ့စားအပြင်မှာထွက်ပြီးတော့ပဲအလုပ်လုပ်ဖို့လိုအပ်နေတယ်ဆိုရဲသူတွေအတန်ကြီးကျွန်တော်တို့ခဏခဏကြားရပါတယ်။ဟိုမလိုလားအပဲနဲ့လက်ရလက်ရနဲ့အပြင်မှာသွားပြီးတော့ဟိုဘာမှလည်းလုပ်မရှိတဲ့လူမျိုးじゃဒါမျိုးじゃကျွန်တော်တမျိုးပေါ့ဒါပေမဲ့အချောင်းကိစ္စကြောင့်ကိုယ့်ရဲ့စာဝတ်နေရေးဒီမိသားစုရဲ့စာဝတ်နေရေးအတွက်ကြောင့်မလို့အိမ်ထဲမှာမနေမဲနဲ့လုပ်နေရတဲ့လမ်းပေါ်မှာကြာပန်းလုပ်ရတဲ့သူတွေလမ်းပေါ်မှာအများပြည်သူစီးပွားရေးအတွက်တည်ပို့ဆောင်ရေးလုပ်နေရတဲ့အနေရင်လို့ဝန်ထမ်းတွေနောက်တစ်ခါမှကျွန်တော်တို့ဈေးတွေဒါတွေကတော့ကျွန်တော်တို့ဒီဟာကိုတိတိတိုင်အောင်လိုက်နာဖို့အတွက်ခက်ခဲအများကြီးကြုံတွေ့နေတာကျွန်တော်တို့နိုင်ငံရဲ့ပကတိဖြစ်စင်နေပါပဲဗျ
ဟုတ်ကဲ့ဒါကတော့ဟိုမဖြစ်မနေထွားရတဲ့လူတွေရဲ့အနေထားပေါ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူပြောရတဲ့အထက်မှာရန်ကုန်တိုင်းပေါ့နော်ဒီယောဂတူရာနဲ့ပတ်သက်ပြီးတော့စီကန်မဲ့လို့ဆိုရအသုံးနှုံးသုံးတာသိထားမိပါတယ်အဲ့တော့ဒီအချိန်နေမှာကိုတီဟောက်ကိုမေးချင်ပါတယ်လူတွေကတကယ်ပဲပေါ့ပေါ့ဆဆနဲ့ဖြစ်နေကြတာလူတွေကဥပဒေကိုမလိုက်နာကြတာလားစီမဲ့ကမ်းမဲ့များတကယ်ပဲဖြစ်နေရလားပကတိအချိန်နေသိချင်ပါတယ်
ဖြစ်နေတာပေါ့နော်ရန်ကုန်မှာအထူးသဖြင့်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာ ကျွန်တော်တို့ဒီလူတွေ့တဲ့ယောဂပိုးတွေ့ရနည်းသွားပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီလူတွေအရန်ကိုရဲတင်းတယ်ထွက်လာတယ်ဟိုဒီပိုးတွေအပြာဟိုယူဆချက်အမျိုးမျိုးရှိတယ်ကဘာမှာလဲဒီကောင်နဲ့ပတ်သက်ပြီးတော့တိတိကျကျမပြောနိုင်သေးတဲ့အခြေအနေကြာဥပမာဆိုကြပါဦးကျွန်တော်တို့တွေ့ထားတဲ့လူတွေအဲ့တော့ negative ပြန်ချိန်ပြပြီးတော့ကျွန်တော်တို့ဆေးရုံကဆင်းသွားဆိုတဲ့တင်းတွေကထွက်လာတာပေါ့နော်သို့တော်လည်းပဲဒီလူတွေကပြန်တွေ့နိုင်နေဆိုတော့အဲယူဆချက်တွေနဲ့ရှိနေတဲ့အခြေမျိုးမှာလူတွေကစိတ်မလျှော့လိုက်ပြန်အောင်ပေါ့ဗျာအဲ့တော့သို့တော်လည်းပဲဟလာအကန့်အသတ်နဲ့ကျွန်တော်တို့ဖွင့်ပြရဲဆိုပြီးတော့ကျွန်တော်တို့အစိုးရဘက်ကလည်းဟလာဖွင့်ပြချက်တွေပြန်ပေးတဲ့အချိန်မှာဘုရားငကိုတည်းကမှာကျွန်တော်တို့ဒီဒီကနေ့ဧပြီလနဲ့မေလတွေမှာပေါ့နော်ဟိုအိမ်တွေထဲမှာနေခဲ့ရတဲ့အတွက်ကြောင့်မို့လို့သူတို့ကအပြင်ကိုဟိုအရန်ဆက်ဆင်နေကြတယ်ဆိုတော့ကျွန်တော်တို့လမ်းမော်တွေကိုလူအပ်ကြတဲ့ပို့ပြီးတော့ရောက်လာတယ်ရောက်လာတဲ့အခါမှာလည်းအဲလူအပ်တဲ့အကာအကွယ်တွေလူအပ်တဲ့ဆင်ခြင်မှုတွေမလုပ်တော့တာတွေ့ရတာဘယ်လောက်ထိများအချိန်တွေဆိုးသွားလဲဆိုတော့ကျွန်တော်တို့ဒီဖိတ်ရက်ရှိတွေမှာတစ်ခါနဲ့ကျွန်တော်တို့အရင်လိုပဲပုံမှန်တိုင်းပဲခီးတွေပဲထွက်တာကိုအဲ့လိုကံဖျားပိတ်လိုက်ရတာတို့ဘာလို့ဖြစ်တယ်အဲ့ဒီမနောအမတော့အဲ့ဗကံဖျားပိတ်ခြင်းကိစ္စဖြစ်ကြတဲ့ဟောအဲ့ကာလတွေဟောကျွန်တော်တို့ဒီခီးတွေအစူလိုက်တွန်းလိုက်သွားတဲ့ကိစ္စတွေဖြစ်နေပြီဒီကလုံးတို့ဘာလို့မှဆိုတော့လူတွေကဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လလောက်အိမ်ထဲအောင်းခဲ့အရှိန်လည်းရှိတယ်လူတွေကိုတိုက်ကြပါတကယ်တော့မနေနိုင်ဘူးကြတဲ့တဲ့ပြောရရင်အဲ့လိုမျိုးမနေနိုင်တော့ကျွန်တော်တို့ဒီလိုတစ်ဖက်မှာလည်းယောဂပိုးတွေ့တာတွေကနည်းလာပြီးတဲ့အခါကျတော့လုံးဝ local transmission အလည်းမရှိတော့တဲ့အချိန်မှာအရန်ရဲတင်လာတဲ့ဟာတော့ရှိတယ်ဆိုတော့ဟိုအစိုးရကတော့ပြောနေတယ်တိုးတော်လည်းပဲအစိုးရကိုတိုက်ကလည်းကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့သူတွေဒီလိုမျိုးပြန်ထွက်လာပြီးတော့ဟိုကျွန်တော်တို့စီးပွားရေးလေးတွေပြန်လုပ်နေကြတာအလုပ်ကလေးတွေပြန်သွားပြီးတော့ပြန်စီပင်နေတဲ့ကိစ္စကိုတစ်ဖက်မှာလည်းသူကအခြေနဲ့ပုံရတယ်ဘာလို့လဲတစ်ဖက်မှာလည်းကျွန်တော်သတိထားမိတာဒီအလိုတွေဖြစ်လာတဲ့အချိန်မှာအကြောင်းဖွင့်တဲ့ဒီတစ်ဖက်ကလည်းသူကလည်းလောက်လာတဲ့အတွက်ကြောင့်မို့လို့တစ်ဖက်မှာလူတွေကလည်းရော်ရီရော်ရဲဖြစ်တယ်လို့သူအမကလည်းဒီအခြေအနေကိုသူကလည်းကောင်းတယ်လို့တွေးလာတယ်လို့ပြောရှိတယ်။တစ်ဖက်ကတော့နှုတ်ကတော့ပြောတာပေါ့နော်။သူစိတ်ပူပါသေးတယ်လို့ပြောပြီးမှတစ်ဖက်မှာဟိုတိုးပြီးတော့အမိတ်တွေကိုရှော့ပေးလာတယ်။အကြောင်းတွေလည်းပြန်ဖွင့်လာတဲ့အတွက်ကြောင့်မို့လို့ဒါတည်းအဲ့တစ်ဖက်မှာမသိစိတ်ကနေပြီးပြီလူလူကိုရဲရဲတင်ပေးလို့ဖြစ်တာပေါ့။အဲ့တော့ပြီးပြီလူလူကလည်းငိုတဲ့အမကျွန်တော်တို့ကဟိုကျွန်တော်လူသူတို့လူတဘာဝပေါ့နော်။ကျွန်တော်တို့ဒီလိုလက်လက်နေချင်တဲ့တကယ်ချင်းပေါင်းတဲ့နဲ့ပေးစားတော့မယ်ဟာ။ဒီကပို့ပြီးတော့ကျွန်တော်ခွဲလန်းသပင်လေးတွေပေါ့နော်။တို့ဒီကျွန်တော်စွန့်ကြွေးပါ냐ဒါပြောရည်ဟိုလုံးလုံးခါရှိတယ်ကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်လို့လူမျိုးရေးနဲ့ပတ်သက်လို့ဟာပွဲလာပွဲလေးတွေဘာတွေလုပ်လဲကျွန်တော်တို့ဒီဖွဲ့စည်းရဲဆိုတဲ့အစည်းအဝေးတွေလုပ်လာတယ်ဆိုတော့ကြောက်မဲ့လို့ရှိလို့ကိုရှင်ရင်ကျွန်တော်ကအစိုးရအနေနဲ့တင်းတင်းကြပ်ကြပ်လုပ်ရှင်ရင်သူကိုလိုက်တာဒီစီးတွေကျွန်တော်တို့ကပေါင်းနေကိုတင်းတင်းကြပ်ကြပ်လုပ်ပါဖို့လိုအပ်တယ်ဆိုတော့အစိုးရဘက်ကလည်းသူ့ဘက်ကနေပြီးတော့စိတ်ချပြီးဆိုတဲ့သဘောမျိုးပေါ့နော်တစ်ဖက်ကလည်းတို့ရဲ့ဒီအဖွဲ့အစည်းဆိုင်ရာကျွန်တော်တို့ခင်းချင်းတွေကျင်းပတာတွေစီးပွားတွေလုပ်တာတွေဌာနတွေလုပ်တာတွေလည်းရှိလာတာလည်းရှိတာပေါ့နော်ဆိုတော့ဒါတွေကလည်းတစ်ဖက်ကနေပြီးတော့ပြည်သူလူထုကိုရဲစစ်တင်ပြီးဖြစ်တယ်ဆိုတော့အမှန်တော့ဟိုနောက်ဖက်လုံးမှာတာဝန်ရှိတယ်ဗျာပြောမယ်ဆိုရင်ဟုတ်ကဲ့အခုကပြောမယ်ဆိုရင်တော့ယောဂပူpositive ပေါ့နော်ယောဂပူတွေ့ရတဲ့လူတွေကပို့ပြီးတော့များလာတယ်တထောင်လဲကျော်လာပြီးနောက်တစ်ခုကသစ်ဆုံးမှုဆိုလည်းနောက်ထပ်တစ်ယောက်တွေ့လာပြီးအဲ့တော့ဒီအခြေအနေကအကန့်အသတ်တွေကလည်းထပ်လာမဲ့ပုံရှိပါလေအဲ့တော့ဒီလိုဥပဒေနဲ့ဆက်သွားနေမှဆိုရင်လူတွေရဲ့တကယ်တမ်းရပ်တည်နိုင်ဖို့အခြေအနေပေးပါမလားသူဒီကအမြင်သိကြပါတယ
်ဆိုတော့အရင်ကတော့ဗျာဟိုဒါကတော့ကျွန်တော်တို့ဒီတနိုင်ငံနဲ့တနိုင်ငံ challenge ပေါ့နော်ဒီခုံးဘူးကတော့မတူဘူးပေါ့နော်ကျွန်တော်တို့တိုင်းပြည်အနေထားနဲ့ကြတော့လေဟိုတကယ်တမ်းကြတော့ဟိုဟိုလုပ်ငန်းနေဟလာကျွန်တော်တို့ဒီပုဂ္ဂလိကကုမ္ပဏီလုပ်ငန်းနေရဒီဓာတ်သာနဲ့ပြီးနိုင်တဲ့အခြေအနေကအမြဲတမ်းနေတယ်လူလူတွေအားဖြင့်နည်းနည်းပပောက်ကိုကျွန်တော်တို့ဒီပေးထားနိုင်တဲ့အပြင်တော့တချို့လူတွေကိုကျွန်တော်တို့အလုပ်တွေထုတ်ပြရတာရှိတယ်တချို့ကုမ္ပဏီတွေဆိုလို့ရှိရင်ဝန်ထမ်းတွေလာတာတွေ shop ပြရတာရှိတာပေါ့နော်ဒီမှာလူတွေသွားလာလှုပ်ရှားနေတဲ့အောင်ပြီးခိုးတဲ့ကျွန်တော်တို့အတက်မိုးဝမ်းကြောင်းများတယ်။မတက်ချီမောင်းတာမျိုးစိုက်ကားနေတာမျိုးဈေးရောက်တာမျိုးပေါ့နော်။ဆိုတော့လူတွေဒီလိုမျိုးအိမ်ထဲမှာနေလိုက်ရပြီဆိုလို့ရှိလို့ရှိရင်လူတော်တော်များများရဲ့ဘဝကိုထိခိုက်တာပေါ့နော်။အဲ့တော့အစိုးရကလည်းသူအားလုံးမထောက်ပံ့နိုင်ဘူးဒီကိစ္စကြတော့လေ။ဆိုတော့သူထောက်ပံ့တယ်ဆိုတော့လည်းငယ်တော့အကန့်အသတ်ရှိတယ်။နောက်တစ်ခါအောင်စင်မစက်နံပါတ်တယ်လို့ပဲသူတို့လည်းအခုဒီနေ့ဆိုရင်တမန်တော်သတင်းစာရှင်းလင်းပွဲကနေပြီးတော့သူတို့ဘလောက်တီထောက်ပံ့ခဲ့ပြီးတော့ဘလောက်တီထောက်ပံ့အောင်လဲဆိုတော့ပြောတော့ပြောတယ်။သို့တော့ဒါကဟိုဒါကြီးချင်းတွေကိုအိမ်ထဲကနေထိုင်ပြီးတော့ရင်ဆိုင်ဖို့တော့မတော်တော့ဘူးပေါ့။တော်တော့ကကျွန်တော်ဗတ်သက်တာနောက်တစ်ခုရှိတယ်ဆိုတော့ကျွန်တော်တို့ဒီအိမ်ထဲမှာနေလိုက်တာနဲ့ဗတ်ဖြစ်လာဆိုလူကမွန်းချက်လာတဲ့အဖြစ်မွန်းချက်လာတဲ့အဖြစ်ဖတ်တာတွေကိုစိတ်ပိုင်းဆိုင်ရာကြည့်ရိုက်မှုရှိတာ။ကျန်လို့လာတယ်။အရန်ကြောက်တက်လာတယ်ဟိုဘယ်လိုပုံလဲ။ဟိုစိတ်ပိုင်းဆိုင်ရာဖိအားတွေကြောင့်တို့ကမလိုလားအဲ့ဒီဆက်ဆက်တွဲပေါ့နော်ကျွန်တော်တို့ဒီဝေးပြဿနာတွေဖြစ်လာတာပေါ့နော်။ဆိုတော့ဒီချိန်တွေကတော့တကယ်တမ်းကျတော့ဟိုအစိုးရအနေနဲ့လည်းအမေမကြီးမားတဲ့စိတ်ခုံးလို့ပါပဲ။သူလည်းသူရှိတဲ့ဓနာအင်အားနဲ့သူဒါကိုရင်ဆိုင်ဖို့ကတော့ခက်တယ်။ဒါတိုင်းပြီးပါတော့ဒီကျွန်တော်ပတ်စံအန်နေဟလာကျွန်တော်တို့ဒီထောက်ပံ့ခြင်းအများကြီးပေးလိုက်နေတဲ့အနေသားမရှိဘူးဟိုဒါကတော့အစိုးရကိုယ်တိုင်လည်းအကျက်အသေးပဲပြည်သူလူထုဘက်ကလည်းအဲကျွန်တော်တို့နည်းနည်း ဒီပြင်မှန်းလာကြီးဗျာ။သာသာသာတော့ဆိုတော့အားလုံးကျွန်တော်တို့ဒီပုဂ္ဂလိကကျွန်တော်တို့ဒီဟိုလူတွေရတယ်ပေါ့၊ထူကြတယ်၊ဝိုင်းဝန်းကြတယ်၊ကျွန်တော်တို့အားပေးကြတော့ဗောနော်။အဲ့တော့အခြေအနေတွေဒီဘက်နဲ့ပြန်ကြည့်ပါစို့။ဒီဘက်မှာကျွန်တော်တို့ဒီအားလုံးကပြင်မှန်းသွားတာကျွန်တော်သတိထားမိတယ်။လူတွေကိုယ်နဲ့ကတော့မခံနိုင်တော့တဲ့သဘောတွေ။ဆိုတော့ဒါကတော့ကျွန်တော်တို့ဒီကိစ္စကိုထိန်းနိုင်ထိန်းနိုင်မထိန်းနိုင်တော့ချိန်မှာတော့ကျွန်တော်တို့ကစီးပွားရေးရောလူမှုရေးရောကြီးမားတဲ့ PR ကြီးနဲ့ကြုံရမယ်။ဆိုတော့လူတွေရတဲ့ဖိခံနိုင်မှုမလွယ်ဘူးလို့ကျွန်တော်မြင်တယ်ဒီဟာအစိုးရအတွက်ကတော့အကြီးပါတဲ့စိန်ခေါ်မှုပဲဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုမျိုးမင်းကိုတခုမေးချင်ပါတယ်ရခိုင်ပြည်နယ်အခြေအနေပါပြောမယ်ဆိုရင်အခုကကိုဗစ်ကအများဆုံးတွေ့ရတဲ့ပြည်ဆက်ခံသူကရခိုင်ပြည်နယ်မှာဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းညမထွက်ရမိန်ဒီပါရီရောတင်းကြီးကထုတ်ပြန်ထားပါတယ်ဒါပေမဲ့မင်းညာဆိုရင်ပဲညဘက်ကြီးရွာလိုက်မီရှိုခါရမျိုးတွေကြုံနေရတယ်ပြပခအခြေအနေတွေရင်ဆိုင်နေရတယ်အဲ့တော့ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာချမှတ်ထားတဲ့ဥပဒေတွေနဲ့သူတို့ဒူးဒူးကြုံနေရတဲ့အနေအထားကော်မျိုးမင်းရဲ့သုံးသပ်ချက်အမြင်သိချင်ပါတယ်
။ရခိုင်ပြည်နယ်အခြေအနေကတော့ကျွန်တော်တော်တော်ဝမ်းနည်းစရာခံစားနေရပါတယ်။ပထမဦးဆုံးကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်လို့ဆက်ဆာချင်းဒီပြည်တွင်းကူးစက်မှုများလာတော့ရခိုင်ပေါ့။ရခိုင်များလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကပထမဦးဆုံးရခိုင်ဆိုလို့ရှိရင်မုံတီကြောင်းရင်မှုကဆက်ဆာချင်းဖြစ်လာတယ်။အရင်တော့ကတော့ပြည်တော်ပြန်လို့တခြားတိုင်းပြည်ပြန်လာတော့တရုတ်တို့အဲ့လိုမျိုးမုံတီမှုကနေအခုပြည်တွင်းမှာရခိုင်ကပြန်လာတဲ့လူဆိုလို့ရှိရင်ဒါယောဂတည်လာတဲ့လူဆိုပြီးတော့မုန်တီးမှုတွေဖြစ်လာတယ်လက်မခံမှုတွေဖြစ်လာတယ်ငကွားမှဖြစ်ခဲ့တဲ့လူမျိုးရေးစိတ်ဓာတ်ကိုပို့ပြီးတော့ကြီးထွားအောင်ဖြုံစော်ရေးသားတဲ့ဟာရင်းအဲ့ဒီပေါ်မှာမူတည်ပြီးတော့မြန်မာကိုလည်းလက်မခံရခိုင်ကိုလည်းလက်မခံမှုဆိုတဲ့အစံတွေထွက်လာတာပထမအဦးဆုံးကျွန်တော်တို့ကြုံတွေ့ရတဲ့လူမျိုးရေးအခြေခံနဲ့ယောဂပေါ်မှာကြောက်လွန်တဲ့စိတ်ကြောင့်ဖြစ်လာတဲ့ဟာမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသမှာအရင်ကကျွန်တော်တို့အင်တာနက်တွေကိုပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒါတွေအမြန်ဆုံးပြန်ဖွင့်ပြီးတော့ကျွန်တော်တောင်းတယ်တောင်းတဲ့အခါမှာ 2G ဆိုပြီးတော့ကျွန်တော်ပြန်ဖွင့်ထားပြီမဲ့ဒါကတကယ်တမ်းသုံးမရအောင်အဲ့တော့ရခိုင်ပြည်သူတွေကြားထဲမှာရခိုင်ဒေသပြည်နယ်တွင်းမှာရှိတဲ့သူတွေကြားထဲမှာမှန်ကန်တဲ့သတင်းတွေမရရှိပဲနဲ့စိုးရိမ်စိတ်ကြောင့်သတင်းမှားတွေပို့ပြီးတော့ယုံပြီးတော့ပို့ပြီးတော့စိုးရိမ်ရတဲ့အကြောင်းအရာစိတ်ပိုင်းဆိုင်ရာခုနကတည်းကဆရာပြောသွားသလိုပဲစိတ်ပိုင်းဆိုင်ရာကြုံတွေ့ရတဲ့ခက်ခဲတွေကိုသူတို့ဘလို့မှရင်ဆိုင်ဖြေဆင်းစရာအခြေအနေရှိဘူးဒီကြားထဲပူဆိုးတာကအခုဒီလိုမျိုးကျွန်တော်တို့ယူလုတ်တဲ့စစ်ပွဲတွေအထံကြောင့်ပို့ပြီးတော့ဆိုးဝါးနေတယ်ပဏီတော့မီးဟုံးဟုံးတောက်နေရွာတွေကိုမြင်တိုင်းအဲ့ဒီရွာတွေကိုမီးရှို့တယ်ဆိုတဲ့သတင်းကြားကြတဲ့ကျွန်တော်စိတ်မကောင်းဖြစ်နေတာဒါကဘာလဲဆိုတော့ဒီအချိန်မှာယောဂပူကပူဖြစ်နေတဲ့လူတွေကိုကူညီရမယ်အစားပို့ပြီးတော့ဒုက္ခရအောင်လှုပ်ဆောင်နေတယ်ဒီချိန်ထဲမှာလည်းကျွန်တော်တို့ဒီဟာမျိုးကပြောမယ်ဆိုရင်ကဘာကဟိုဆွဆွဲနေတဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုတာကိုပို့ပြီးတော့သက်သေပြသလိုဖြစ်နေအချိန်တိုင်းသဘောမျိုးဖြစ်နေတဲ့အတွက်တခိုင်ပြည်နယ်အတွက်ကျွန်တော်ဒါလုံးဝစိတ်မကောင်းဖြစ်သလိုမလုံသင့်တော့အရာနောက်တစ်ခုကတော့ဒီနောက်ပိုင်းမှာတကယ်လို့နိုဝင်ဘာလကျရင်ကျွန်တော်ရွေးကောက်ပွဲကျင်းပဖို့အတွက်အခုရက်ရွှေ့မလားမရှိမလားကျွန်တော်စောင့်ကြည့်နေတော့မယ်မရွှေ့သည့်တိုင်အောင်ရခိုင်ဒေသမှာအဲ့လိုမျိုးကိစ္စတွေရှိနေတဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုတော့အနေအထားမျိုးနဲ့ရခိုင်ပြည်သူတွေရဲ့မဲပေးခွင့်ဒီအစိုးရကိုရွေးချယ်ပိုင်ခွင့်အပိုင်းမျိုးနဲ့ဆက်လက်ထိခိုက်သွားနိုင်မယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်တော်တော်လူခွင့်ရှုထောင့်နေနေရောလူသားချင်းစာနာမှုနေထားရရောစိတ်မကောင်းဖြစ်နေပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်ကိုဒီဟာလည်းမေးချင်ပါတယ်အခုကျွန်တော်တို့တိအောင်လောက်ပြည်내တိုင်းတွေမှာလူတွေကိုမေးချတဲ့အခါမှာယောဂပူကရခိုင်ကလာရဲဆိုတဲ့အမြင်မျိုးတွေတော်တော်များတွေ့နေရတယ်ခင်ဗျာအဲ့တော့ဒီအခြေအနေကလူမျိုးရေးအပုံစံမျိုးဆောင်လာပြီလားဒါနဲ့ပတ်သက်လို့အစိုးရတိုက်တွန်းမှုကမှန်မှန်ကန်ကန်ရှိရလား
ပရမဘန်ကတော့ကျွန်တော်တို့ဒီရခိုင်ဘက်ကနေပြီးတော့လာဆိုဥပမာဆိုကြပါစို့ဗျာကျွန်တော်တို့ဒီယိုရီးယားဘက်ကနေပြီးတော့ပြန်လာတဲ့လူထိုင်းဘက်ကနေပြန်လာတဲ့လူတွေကိုထိုင်းကများကူးလာမလားလို့စိတ်ပူသလိုမျိုးရခိုင်ဘက်ကဖြစ်တဲ့ဟာကိုကျွန်တော်တို့ဒီတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်မှာလည်းအကြီးကျယ်ဖြစ်တဲ့အခါကျတော့ဘင်္ဂလားဒေ့ရှ်ကိုရည်ညွှန်းပြီးတွက်ချင်တာဗျာအဲ့ဒီဘက်ကနေပြီးတော့ပေါက်လာသလားဗောဗျာအဲ့ဒီလိုမျိုးပြောရင်းကနေမတက်ကနေပြီးကျွန်တော်တို့ငကိုတည်းကရှိပြီးသားဗောနော်ကျွန်တော်တို့ဒီ AA နဲ့သူကစစ်တပ်တွေနဲ့ကြားမှာကျွန်တော်တို့ pre-back ကစဖြစ်ပြီးကြတဲ့ကကျွန်တော်တို့ဒီလူမျိုးရေးပြောဆိုပြီးတော့ကျွန်တော်တို့အထူးသဖြင့်ဒီလူမှုကွန်ရက်မှာဗောနော်လူမှုကွန်ရက်မှာပြောဆိုမှုတွေဟလာအပြန်အလှန်ပြောဆိုမှုတွေအပေါင်းတရားတွေအချိန်ကပြီးပြောဆိုမှုတွေကဒင်းများဖြစ်ခဲ့တာဗောဆိုတော့ဟိုဖြစ်တော့ကတော့ကျွန်တော်တို့ကျွန်တော်နားလည်းဒီလောက်ပြောရရင်တော့ကျွန်တော်ဟိုပထမလူတွေရဲ့ပြောဆိုနေချက်ကဘင်္ဂလားဒေ့ရှ်ဘက်ကအားဖြစ်နေတယ်မသိနိုင်ဖြစ်နေတယ်ဒီဘက်ကပေါက်လာနေတယ်ဆိုဆိုရင်ချက်ကငကိုတည်းရရှိတယ်ဆိုတော့ရှိရနေပြီးတော့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကအဲ့ဘက်ကနေလာတယ်လို့ကျွန်တော်တို့ကတွေးခေါ်ယူဆချက်တွေနဲ့ပြောကြအောင်နေပြီးတဲ့ခါကျတော့ရခိုင်မှာဝေါကနဲ့တွေ့တဲ့အချိန်မှာအများကြီးတက်တက်လာတဲ့အချိန်မှာပြောရင်ပြောရတယ်ဒီအကြောင်းအရာကဘာဖြစ်သွားလဲဆိုတော့အေးအေးနဲ့ကျွန်တော်တို့ဒီပြိပခပေါ့နော်ဆေးရပြိပခကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာအငင်းပွားမှုတွေနိုင်ငံရေးချက်ဖောက်ခွဲတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီတက်တနာလူမျိုးရေးချက်ဖောက်ခွဲတဲ့ကိစ္စတွေမှာဒီဟာတော့ကဟိုတည်စရာအကြောင်းတစ်ခုထပ်ဖြစ်လာတာပေါ့နော်တိုးတော်လည်းပဲအွန်လိုင်းပေါ်မှာဖြစ်လာတာလေသူကဒါဖြစ်နေကြ ဖြစ်တဲ့လူတွေကတော့ဖြစ်ကြတယ်သို့တော်လည်းပဲပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ဆိုရင်ကျွန်တော်တို့ဒီဘက်မှာဘာမှကျွန်တော်တို့ဒီလူမျိုးကြီးကိုထက်မစဉ်းစားဘဲနဲ့ကူညီရမယ်ဘာလို့ဆိုဟိုမှာဖြစ်ရလဲဒီလူလည်းကူနိုင်တာဟုတ်ဆိုတော့ကျွန်တော်တို့အားလုံးကဒါဒီချိန်မှာဒီဟာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ပြန်ပြီးမျိုးဆက်မှုရအောင်နိုင်တယ်လို့တွေးတဲ့လူတွေလည်းရှိတယ်ဆိုတော့ဟိုအမှန်တော့ကျွန်တော်တို့အမြင်ပြောရရင်အဲ့လိုတွေးတဲ့လူတွေအားကောင်းလာဖို့လိုတယ်ဟလာပို့ပြီးတော့ကျွန်တော်တို့ကဒီမျိုးဆက်မှုပြန်ရဖို့လိုတယ်ဆိုတော့ဟိုတစ်ဖက်ကကျွန်တော်တို့ဒီလူမျိုးကြီးကိုအခြေခံပြီးတော့နိုင်ငံကြီးအမျက်ထုတ်စေအမျက်ထုတ်နေတဲ့လူတွေလည်းမရှိဘူးလားဆိုတော့ရှိတယ်တော်တော်အဲ့ဒီလူတွေတာသွားရင်တော့ကျွန်တော်တို့ဒီကျွန်တော်စကေးအလူဝဲမှာတာသွားမယ်ဒီဘွာရက်ဖြတ်ကြည့်မှာဒီကဒီကိုဗစ်ကိစ္စကိုအသုံးချမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကမကောင်းတဲ့အနာဂတ်ကိုရင်ဆိုင်ရနိုင်တာမဟုတ်ဘဲနဲ့ဆိုတော့ကျွန်တော်တို့ဒီဘယ်လိုပဲဖြစ်ဖြစ်ရခိုင်မှာဖြစ်တဲ့ချိန်မှာအားလုံးဝိုင်းကူအောင်မယ်ကျွန်တော်တို့ဒီဗိုလန်တီယာတွေဆိုလည်းတော့ရတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်ကိုသွားနေတဲ့အုပ်စုတွေရှိတယ်အဲ့ဒီယူဆတယ်အဲ့ဒီချင်းကမှုအားကောင်းလာမယ်ဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ညီညွတ်မှုရမယ
်လက်ရှိကြုံရတဲ့စီးပွားရေးအခြေအနေလူလူအခြေအနေရဒီကိုဗစ်ရောဂါထိရှိုးတွေအတွက်ဆိုရမှာအကြီးအမားကဲဆန်းချက်တွေစိန်ခေါ်ချက်တွေဘာတွေရှိလာနိုင်မလဲခင်ဗျာ
တကယ်တမ်းကြတော့ဗျကျွန်တော်တို့တိုင်းပြည်မှာဖြစ်စင်တာကအရန်ကောင်းပါတယ်။အရန်တကယ်လက်သေးချာဖြစ်စင်တာလည်းအချိန်လိုက်ရတော့တော်တော်အဲ့ဒီအရန်ကောင်းပြီးအရန်ကိုသေချာဖြစ်စင်တာနဲ့ဖြစ်စင်တာချက်ကအတိုင်းတာတစ်ခုအတွက်ပဲဟုတ်တယ်ဗျ။ဘာလို့ကျွန်တော်တို့ကဒနာအင်အားအရောကျွန်တော်တို့ capacity ပေါ့နော်ကျွန်တော်တို့ကလုံလောက်တဲ့ဆရာဝန်တော့တကကျွန်တော်တို့စက်ပစ္စည်းတွေကိုကာကွယ်နိုင်တဲ့ကျွမ်းကျင်တဲ့ဆရာဝန်ဦးရအခက်သက်ရှိတယ်။ဒီမှာတိုင်းပြည်ကိုအများကြီးမရှိဘူး။ကျွန်တော်ရဲ့မှန်ကိန်းပေါ့နော်ကျွန်တော်တို့လူ1000-2000လောက်ပို့တော့ကျွန်တော်တို့ကောင်းကြီးထိနိုင်တဲ့အနေအထားရှိတယ်ပေါ့နော်ကျွန်တော်တို့ဒီစေယုံဆိုတော့ကျွန်တော်တို့ဒီကုသရေးပေါ့နော်ကျွန်တော်တို့ကုသရေးထိန်းချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့ရှိအဲ့ဒါများသွားတော့တော်တော်ဒုက္ခရောက်လိမ့်မယ်ကျွန်တော်အဲ့ခါကြာရင်တော့ကျွန်တော်တို့အခုအစိုးရပြင်ဆင်တော့လို့ဒီ home quarantine ဘက်ကိုသွားလိမ့်မယ်အဲ home quarantine เนี่ยကျွန်တော်တို့တတိုင်းပြည်ကပြည်သူလူထုရဲ့လူနေမှုအစဉ်တန်းနဲ့အဲ့မှာပြဿနာဆောက်ရတာပဲပို့ပြီးကျွန်တော်ကကြောက်တာပါလို့ဆို home quarantine နေဖြစ်လာရင်ရက်ကွက်လိုက်ရောကျွန်တော်တို့မြို့နယ်လိုက်တွေကျွန်တော်တို့အဲ့လိုမျိုးတွေ home quarantine ပုံစံတွေကြောင်းလာရင်တော့ကျွန်တော်တို့ဟိုသောသောပရမဘိုင်းမှာပြောသွားသလိုပဲကျွန်တော်တို့ရေခင်းကာလာလို့ဟိုကိုလူကိုဒကျွန်တော်တို့ဒီခြံစည်းရိုးတွေခတ်ပြီးတော့မင်းဘယ်ရက်ကွက်ကလည်းမဝင်နဲ့မထွက်နဲ့ဆိုတဲ့ကိစ္စမျိုးကအကြီးကျယ်ဖြစ်လာမယ်ကျွန်တော်တို့ဒီအခုလောက်နံပါတ်ပါအခုကျွန်တော်တို့ဒီ1000-2000အောက်ပေါ့2000အောက်ကိုကျွန်တော်တို့ထိထိရရောက်အများဆုံးအုပ်ချုပ်ရေးနည်းနဲ့ထိရင်ထိမဟုတ်ဘူးမထိနိုင်ဘူးကျွန်တော်တို့အဲ့ဒီ home quarantine အဆင့်ကိုရောက်သွားရင်တော့ကျွန်တော်တို့တိုင်းပြည်ကကြီးမားတဲ့ဆိုးရိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျကျွန်တော်တို့ဒီချက်ပူဆိုးတဲ့အခြေအနေကိုရောက်သွားလိမ့်မယ်
ကိုဗစ်ကာလအကန့်အသတ်စီးမျဉ်းစည်းကမ်းတွေနဲ့စိုးရိမ်စရာအခြေအနေတွေအပေါ်မှာသင်းစားဆရာဦးသီဟာသွေးနဲ့လူခွင့်လှရှားသူဦးအောင်မျိုးမင်းတို့ဆွေးနွေးသွားခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညဦးပါ။စနေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပြုမှာလာမယ့်လို့မာလာကြရင်ကျင်းပမယ်တမရွေးကောက်ပွဲကိုပြည်ပကနေကြောင်းနောက်ဆက်တာတွေကိုကာကွယ်ဖို့သူတို့လုပ်နေတာရင်းနဲ့ပတ်သက်ပြီးတော့အင်ဂျီတော်ဘက်ကကာကွယ်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာမဲမဲတမမှုတွေရှိလာနိုင်တယ်ဆိုပြီးတမထမ်ကထက်တလဲလဲပြောနေတာကိုရုရှားကအနောက်ဆက်ပြီးတဲ့သူတွေကလည်းလိုက်ပြီးပြောနေတယ်လို့ဖော်ပြလိုက်ပြီးတဲ့နောက်အင်ဂျီတော်ဘက်ကအခုလိုကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံဟာရင်ကုန်သင်္ဘောကနေပြစ်လို့ရတဲ့တာလက်ပစ်ပဲထိန်ဒုံးကြီးကိုပြစ်လို့ဖို့အတွက်ပြင်ဆင်နေတယ်လို့မြောက်ကိုရီးယားရဲ့သင်္ဘောချင်းကိုတောက်ကြနေကဂျူလူကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကပြသနေတယ်လို့အမေရိကန်ရဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောလိုက်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ခုရလာတဲ့အခါမှာရောဂါကူးစက်ခံဖို့အန္တရာယ်အရှိဆုံးလူတွေကိုဦးစားပေးပြီးထိုးပေးသင့်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးဒေါက်တာ Tedros Ghebreyesus ကတောက်ချနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကာကွယ်ဆေးထိုးပေးရမယ့်ကိစ္စဟာကိုကျင်းသိခါပိုင်းနဲ့လူလူကျမ်းမာရေးပိုင်းအရာအရေးကြီးုံသာမကပဲစီးပွားရေးပိုင်းအရာလည်းအရေးကြီးတဲ့ကိစ္စဖြစ်တာကြောင့်တချို့နိုင်ငံတွေကလူအလုံးကိုထိုးပေးရမျိုးမဟုတ်ပဲနိုင်ငံအလုံးကလူတချို့ကိုဦးစားပေးပြီးထိုးပေးရမယ်လို့လည်းဒေါက်တာ Gabrielsus ကပြောပါတယ်မြန်မာအိန္ဒိယနိုင်ငံဖြစ်ပြီးကမ္ဘာမှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာဒီနေ့ဆိုရင်၄သန်းကျော်သွားပြီဖြစ်ပါတယ်ဒီဆုံးသူအရေအတွက်ကဒီနေ့မှာ1089ဦးရှိပြီးစုစုပေါင်း6961ယောက်ရှိပြီဖြစ်ပါတယ်။မြန်မာအိန္ဒိယနိုင်ငံတွေထဲကထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှုကိုအတော်လေးထိန်းချုပ်ထားနိုင်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ဒုတိယလှိုင်းကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနဲ့ကပ်နေတဲ့နယ်စပ်ဒေသတွေကနေထိုင်းနိုင်ငံနဲ့ခိုးဝင်တာတွေမရှိစေဖို့အတွက်ထိုင်းအာဏာပိုင်တွေကလုံခြုံရေးတွေကိုအထူးတင်းကျပ်တားမြစ်နေပါတယ်ခင်ဗျာ။စနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလည်းလောမာယာကြီးရဲ့ဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် ရွေးရေးစီစဉ်ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညာကျွန်တော်ရန်နေပ
ါ This program has come to you from the Voice of America, Washington.